Welcome to the Voice of America in Burmese.
Mingla Nya Jama Shin, 2025 ခုနှစ်ရဲ့ပထမအဆုံးညချမ်းအတွက် American အသံအစီအစဉ်ကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီမှာအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကို Line to Meter 29 25 32တို့အပြင် Line Lab Meter 190 kHz 1905တို့ကနေဖမ်းယူနှာစင်နိုင်ပါတယ်။
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝိုင်းပါဒီညမှာထူးခြားတဲ့သတင်းတွေကတော့ကမ္ဘာတဝနှစ်တကူပွဲတော်တွေကိုစီကားစွာကျင်းပနေကြတဲ့အချိန်မှာပဲရန်ကုန်ကအမေရိကန်နဲ့ဗြိတိန်တိုင်ယွန်းတို့ကလည်းမြန်မာပြည်သူတွေအတွက်နှစ်တကူဆူတောင်းပို့ပါတယ်နှစ်တကူပွဲကျင်းပတဲ့နေရာတွေကိုစစ်ကောင်စီကအလေကြောင်းကတိုက်ခတ်ခဲ့တဲ့အတွက်အရသာတိုက်စုံမှုတွေရှိခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေနဲ့တခြားထိပ်တန်းရောက်သတင်းတွေကိုတင်ပြပေးပါမယ်ခင်ဗျာ
နှစ်တကူညမှာကမ္ဘာတဝန်းကနိုင်ငံအသီးသီးမှာပျော်ရွှင်ရွှင်နဲ့ပြည်သူတွေကနှစ်တကူညကိုဆင်နွှဲနေကြမှာပဲမြန်မာနိုင်ငံမှာတော့မန္တလေးတိုင်းနဲ့ကရင်ပြည်နယ်မှာနှစ်တကူညကိုစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်အရက်သားတွေတေဆုံးဝန်းနေခဲ့ရတဲ့သတင်းလွှာတွေကိုထုတ်လွှင့်မှုရှိပါတယ်တခါဒီကနေ့ညတင်ဆက်မဲ့2024ခုနှစ်ဖြတ်တန်းခဲ့တဲ့မြန်မာနိုင်ငံရဲ့အခြေအနေတွေထဲမှာတော
့ရခိုင်နယ်အနေနဲ့ကတော့ဒီ Confederate အဆင့်ထက်မနေနဲ့နိုင်ငံရဲ့အဆင့်တန်းတစ်ခုကိုတော့ကျွန်တော်တို့မျှော်မှန်းပြီးလှုပ်ဆောင်နေတာဖြစ်တယ်တိုက်ပွဲဝင်နေတာဖြစ်တယ
်ဒါကတော့ရခိုင်မှာစစ်ကောင်စီရဲ့စစ်ဌာနချုပ်နဲ့15မြို့နယ်ကိုသိမ်းပိုက်နိုင်ခဲ့တဲ့အာရခတပ်တော်ရဲ့ရီမှန်းချက်ပန်းတိုင်နဲ့ပတ်သက်လို့စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်က VOE ကိုပြောသွားတာပါသတင်းတွေအပြီးမှာအပြည့်အစုံနားဆင်ကြည့်ရှုရဖို့ရှိပါတယ်အဲ့ဒီနောက်အက်ဒီတာဆွေးနွေးကန်ဂျန်စီစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပါပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်2025နှစ်တကူနယူးဇီလန်ကစလို့ဩစတြေးလျကနေအိန္ဒိယပြင်သစ်ဘရာဇီးနိုင်ငံတို့အထိမီရှူမီပန်းတွေပြစ်ဖောက်အလားတစားတွေဆင်ပြီးတော့ကမ္ဘာတဝန်းကြိုဆိုခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့က Times Square မှာလည်းနှစ်တကူကြိုဆိုသူတွေတိတ်နေကြီးတက်ရောက်ကြောင်းဒေတာရင်းသတင်းတွေမှာရေးသားကြပါတယ်အစင်လာအတိုင်းသုံးမြောက်ခရစ်စတယ်ဗျားတွေနဲ့ပြုတ်လုထားတဲ့မက်ထရစ်တန်6တန်အလေးချိန်ရှိတဲ့ဘောလုံးကိုနှစ်တကူချိန်တိုင်ထိတ်လွင့်တင်ပြီးကြိုဆိုခဲ့ကြပါတယ်နာမည်ကျော် TLC နဲ့ Jonas Brothers အဖွဲ့တို့ကလည်းနှစ်တကူပွဲမှာဖျော်ဖြေခဲ့ကြပါတယ်နယူးယောက်တစ်မြို့လုံးမှာပါတီပွဲတွေကျင်းပပြီးနှစ်တစ်ကိုကြိုဆိုကြသလိုကာစီနိုလောင်းကစားမြို့တော်လို့နာမည်ကြီးတဲ့ Las Vegas ကနှစ်တစ်ကြိုဆိုပွဲကိုတော့လူပေါင်း3သိန်းခွဲလောက်တက်ရောက်ကြပါတယ်။ California ပြည်နယ် Pasadena မြို့က Rose Parade အလှပြလမ်းလျှောက်ပွဲကိုလူအများပြားလာကြည့်ကြသလို Tennessee ပြည်နယ် Nashville က Country Music Party ကိုလည်းလူပေါင်း2သိန်းလောက်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ။နေဟောင်းကုံဆုံတဲ့နှစ်သစ်မှာမြန်မာနိုင်ငံသူနိုင်ငံသားတွေငြိမ်းချမ်းပျော်ရွှင်ပြီးတာယာဝါပြောပါစေကြောင်းအမေရိကန်တန်ယုံအကြီးအကဲဆူဇန်စတီဗင်ဆန်ကဆုမွန်ကောင်းတောင်းလိုက်ပါတယ်
။မင်္ဂလာပါရှင်။ Welcome to 2025. The new year offers a chance to look back on 2024 and prepare for
နှစ်သစ်မှာ2024ခုနှစ်ကိုပြန်လည်သုံးသပ်ဖို့အခွင့်အရေးရပြီးရှေ့ဆက်ဖို့အတွက်စင်ခုံမှုတွေနဲ့အခွင့်အရေးတွေအတွက်ကြိုတင်ပြင်ဆင်ခွင့်ရတဲ့ကြောင်းဆူဇန်စတီဗင်ဆန်ကပြောဆိုထားတာပါ။အခုလိုအခက်အခဲတွေကြုံနေရချိန်မှာအမေရိကန်ပြည်ထောင်စုကမြန်မာပြည်သူတွေနဲ့အတူဆက်လက်ရည်တည်ရင်းပညာရေးအခွင့်အလမ်းတွေလူသားချင်းစာနာထောက်ထားမှုအကူအညီတွေနဲ့အသက်မွေးဝမ်းကြောင်းမှုဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေပေးအပ်နေတဲ့အကြောင်းနှစ်သစ်ကိုဆွံ့မွန်ကောင်းတောင်းတဲ့ဗီဒီယိုမှာပြောဆိုထားပါတယ်။အလားတူပဲ2025ခုနှစ်နှစ်သစ်မှာမြန်မာပြည်သူတွေနဲ့အတူ UK အစိုးရကဆက်လက်လက်တွဲဆောင်ရွက်သွားမယ်ကြောင်းဗြိတိသျှတန်ယုံရန်ကုန်အကြီးအကဲKen O'Flaherty ကနှစ်သစ်သတင်းစကားပေးပို့ထားပါတယ်2024ခုနှစ်ဟာမြန်မာပြည်သူပြည်သားတွေအတွက်အခက်အခဲတွေပုံပေါ်ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့နှစ်တစ်နှစ်ဖြစ်ခဲ့တဲ့အကြောင်းစစ်မှုတမ်းရင်းဥပဒေကိုရက်ဆက်စွာစတင်ကျင့်သုံးခြင်းကစပြီးနေ့စဉ်သုံးကုန်ပစ္စည်းစည်းနှုန်းတွေတိတိတသားမြင့်တက်လာတာအသက်အိုးအိမ်ထိခိုက်စေတဲ့ရေကြီးရေရှာမှုတွေအပါအဝင်မြန်မာစစ်တပ်ရဲ့စီမံခန့်ခွဲမှုလွှမ်းမိုးခြင်းတွေကိုပြည်သူတွေရဲ့နေ့စဉ်ဘဝမှာကြုံတွေ့နေရတဲ့အကြောင်းနှစ်သစ်သတင်းစကားမှာဖော်ပြထားပါတယ်ခင်ဗျာစီအနာတင်ထားတဲ့စစ်ကောင်းဆောင်ဗိုလ်ချုပ်မှုချင်းမရောက်နိုင်ကမြန်မာပြည်သူတွေအနေနဲ့လက်နက်ကင်တပ်ဖွဲ့တွေကိုဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်တိုက်တွန်းပေးဖို့2025ခုနှစ်နှစ်သစ်ကူမိန်ကွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်ဒီမိုကရေစီစနစ်လိုလားတယ်လို့တိုင်းရင်းသားကောင်းဆောင်တွေကဆိုနေပေမဲ့တကယ်လက်တွေ့မှာကိုဂျိုးအတ္တကိုအခြေခံပြီးလက်နက်ကင်ပဋိပက္ခတွေကိုဖန်တီးနေကပြည်ထောင်စုပြုတ်ကွဲအောင်ဥတီဆောင်ရွက်နေတယ်လို့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကသူ့ရဲ့နှစ်သစ်မိန့်ခွန်းမှာထည့်သွင်းပြောဆိုထားပါတယ်ဒါအပြင်တိုင်းရင်းသားကောင်းဆောင်တွေအနေနဲ့ဖြစ်ချင်တာဖြစ်တင်တာတွေကိုချင့်ချိန်စဉ်းစားပြီးဖ ဖြစ်နိုင်တာကိုပြည်ထောင်စုအကျိုးကိုမျှော်ကိုးပြီးတော့ဒီမိုကရေစီလမ်းတကြားဆောင်ရွက်တင်တယ်လို့လည်းသူကပြောပါတယ်။ညီနောင်မဟာမိတ်တွေအပါအဝင်အာရခတ်တပ်တော်စတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်ချိန်စစ်တိုင်းတချို့ကြာဆုံးအဆင့်မြင့်ရာထူးကြီးတွေပါဖမ်းဆီးထိန်းသိမ်းခါရပြီးစီးရဲရရှုံးနေနေကြမှာပဲဗိုလ်ချုပ်မှုကြီးမေအွန်လိုင်းကနှစ်သိမ့်မိန်ကွန်းကိုပြောကြားတာဖြစ်ပါတယ်ခင်။နှစ်သိမ့်ခါသမယဖြစ်တဲ့ဇန်နဝါရီ1ရက်နေ့မှာအချင်းထောင်အချင်းစခန်းအသီးသီးမှာပြစ်ဒဏ်ကြခံလျက်ရှိတဲ့နိုင်ငံရေးအချင်းသူအကျဉ်းသား169ယောက်ကိုစီကံတတ်မှတ်ချက်မထားပဲလူငယ်ချမ်းသာခွင့်ပြုလိုက်တဲ့အကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG သမရယုံကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။နှွေဦးတော်လန်ရေးရဲ့အကျိုးစီးပွားကိုရှေ့ရှုပြီးပြည်သူလူထုနှလုံးစိတ်ဝမ်းအေဂျင်စီရေးနဲ့လူသားချင်းစာနာထောက်ထားမှုကိုအလေးထားပြီးတော့ရာဇဝတ်ကျင့်ထုံးဥပဒေပုံမှန်401ပုံမှန်ကွယ်1အရစီကံတတ်မှတ်ချက်မထားပဲလူငယ်ချမ်းသာခွင့်ပြုလိုက်တာဖြစ်ကြောင်း NUG ယာယီသမရဒူဝါလက်ရှိလာကကြေညာချက်ထုတ်ပြန်ပါတယ်။လူငယ်ချမ်းသာခွင့်ပြုလိုက်တဲ့သူတွေနဲ့ပတ်သက်လို့ကျူးလွန်ခဲ့တဲ့အမှုတွေဘလို့အမှုတွေဖြစ်တယ်ဆိုတာနဲ့ဘယ်သူဘဝတွေဖြစ်တယ်ဆိုတာကိုတော့ကြေညာချက်မှာအသေးစိတ်ဖော်ပြထားခြင်းမရှိပါဘူးခင်ဗျာ။ကယားပြည်နယ်လွိုင်းကော်မြို့နယ်အရှိတ်ဘက်၈ဆောင်စခန်းမှာဒီဇင်ဘာလ31ရက်နေ့ကနေ့တက္ကူပွဲတော်ရဲ့ခရစ်ယာန်ဘာသာဝင်တွေဝတ်ပြုဆုတောင်းမှုပြင်ဆင်နေကြချိန်မှာစစ်ကောင်စီကလေယာဉ်နဲ့နှစ်ကြိမ်ဘုံးကျဲတိုက်ခိုက်ခဲ့လို့ကလေးငယ်တို့အပါအဝင်တေဆုံးသူ3ဦးထိရှိခဲ့ပြီးတုံးဦးတဲ့မနဲ့ပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ကင်းဒီမျိုးသားများကာကွယ်ရေးတပ်နဲ့ကင်းဒီလူခွင့်ရေးအဖွဲ့က VOA ကိုပြောပါရခင်ဗျာ
VOA ဒါကတော့သတင်းတွေကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါရှင်အခုတော့သတင်းပေးပို့ချက်ကိုကြည့်ကြရအောင်ပါကင်းနီပြည်နယ်လွိုက်ကော့အရှိတ်ဘက်စစ်ပေးရှောင်စခန်းတစ်ခုကိုဒီဇင်ဘာလ31ရက်မနေ့ညကစစ်ကောင်စီတပ်ကလေယာဉ်နဲ့နှစ်ကြိမ်ဘုံးကျဲတိုက်ခိုက်လို့ကလေးငယ်တအုပ်ပါဝင်တေဆုံးသူ3ဦးထိရှိပြီးတော့3ဦးထက်မနည်းပြင်းထန်ဒဏ်ရာရရှိတယ်လို့ကင်းနီမျိုးသားများကာကွယ်ရေးတပ်နဲ့ကင်းနီလူခွင့်ရေးအဖွဲ့က VOA ကိုပြောပါရယ်နှစ်တက်ကူပွဲတော်ရက်စစ်ရှောင်စခန်းတွေမှာခရီးရန်ဘာသာဝင်တွေဝတ်ပြုဆူတောင်းမှုပြင်ဆင်နေချိန်မှာဘုံးကျဲတိုက်ခိုက်ခံရတာပါရန်ကုန်ကသတင်းပေးပို့ထားတာကိုမခင်လေးကပြောပြမှာပါရှင်
ဒီဇင်ဘာလ31ရက်မနေ့ညနေ4နာရီလောက်မှာရိုက်ကော်မြို့နယ်အရှိဘက်မှာရှိတဲ့ဒေတာအခေါ်စင်စခန်းစစ်ဘေးရှောင်စခန်းကိုစစ်ကောင်စီတပ်ကလေယာဉ်နဲ့နှစ်ကြိမ်ဘုံးကျဲတိုက်ခိုက်ခဲ့တဲ့အတွက်ကလေးငယ်တအူအပါအဝင်3ဦးသေဆုံးပြီး3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရင်နီလူအခွင့်ရေးတီထောင်သူဗညာခွန်အောင်က VOE ကိုပြောပါတယ်
အနည်းဆုံးနှစ်ကြိမ်ဝယ်ပြန်တော့မှဘုံကျဲတိုက်ခိုက်အဲ့ဒီမှာချက်ချင်းပေါ့နော်တတိပိုင်းအမျိုးသမီးတူပွချင်းပြီးတည်ဆုံးတယ်နောက်ပြီးတော့မှပြင်းထန်တဲ့တန်ရာ3ဦးပေါ့နော်တစ်ခါ3နှစ်အရွယ်ပေါ့နော်ကလေးငယ်လေးပေါ့နော်ဘိုက်ကိုထိတော့ပေါ့နော်ဘိုက်ပွင့်သွားတဲ့တူရဲနောက်ပြီးတော့မှ50နှစ်အရွယ်အတော်တယောက်ပေါ့နော်ဟိုခြေတော့ပြတ်လူနေပါပေါ့နော်အဲ့ဒါအဲ့ဒီနူဦးကဆေးရုံကိုလွယ်ပြောင်းပြီးတဲ့ကာလမှာပဲထပ်မဆုံးသွားတော့ပေါ့နော်အဲ့တော့ကိုလုံးက3ဦးဆုံးသွားတယ်လို့ပြောလို့ရတော့အလုံးကမျိုးသမီးတွေပဲပေါ့နော်နောက်ပြီးတော့မှကျွန်တော်တို့ဒီဦးခေါင်းကိုထိမှန်တဲ့တယောက်ကလည်းအခုချိန်ထိတော့ဆေးရုံမှာကုတက်နေရတယ်နောက်ပြီးတော့မှနည်းနည်းပါးပါပေါ့နော်ထိခိုက်ဒဏ်ရာသူ2ဦးလည်းရှိပါသေးတယ်လောလောဆယ်ကတော့အလုံးကတော့တည်ဆုံးသူကတော့3ဦးဖြစ်သွားပြီးတော့မှဆေးရုံမှာဟိုဆဲကုတက်နေတဲ့လူ3ဦးတော့ရှိပါတယ်ဟုတ်ဟုတ
်လေရင်ဘုံကျဲမှုအတွင်းမှာပွဲချင်းပြီးအမျိုးသမီး2ဦးတည်ဆုံးခဲ့ပြီးပြင်းထန်ဒဏ်ရာရရှိသူတွေဆေးရုံကိုလွှဲပြောင်းနေစင်ပါပဲနောက်ထပ်2ဦးထပ်မံတေဆုံးခဲ့တာမို့တေဆုံးသူ3ဦးထိတိုးလာတာလို့ကရင်နီလူအခွင့်ရေးတီထောင်သူဗညာခွန်အောင်ကပြောပါတယ်။နှစ်တကူပွဲတော်ရဲ့စစ်ဆောင်စခန်းတွေမှာခရီးရန်ဘာသာဝင်တွေဝတ်ပြုဆူတောင်းမှုပြင်ဆင်နေချိန်မှာပဲဘုံကျဲတိုက်ခိုက်တာကိုခံခဲ့ရတာလို့သိရပါတယ်။အလားတူဒီဇင်ဘာ31ရက်မနေ့ည12နာရီမတိုင်ခင်ဒီမော့ဆူမြို့နယ်အနောက်ဘက်မှာလည်းလေရင်နဲ့ဘုံကျဲတိုက်ခိုက်ခံရတယ်လို့ကရင်နီလူအခွင့်ရေးတီထောင်သူဗညာခွန်အောင်က VOE ကိုပြောပါတယ်။အဲ့ဒီနေရာမှာထိခိုက်မှုအခြေအနေကိုတော့မရှိဘူးလို့ပြောပါတယ်။ရိုက်ကော်မြို့နယ်အရှိတ်ဘက်ဒေသအခေါ်စင်စခန်းစစ်ဘေးရှောင်စခန်းကဈေးဆိုင်တစ်ဝိုက်မှာတော့စစ်ကောင်စီကလေရင်နဲ့နှစ်ကြိမ်တိုင်တိုင်ဘုံးကျဲတိုက်ခိုက်ခဲ့တာလို့ကရင်နီမျိုးသားများကာကွယ်တပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးက VOE ကိုမနေ့ညပိုင်းမှာပြောဆိုပါတယ်
။လေကြောင်းတိုက်ခိုက်ခံရပြီဆိုလို့ရှိရင်တော့အနီးနားတစ်ဝိုက်ကတော့ထပ်ပြီးတော့နေထိုင်ဖို့လုံခြုံရေးရပေါ့နော်။စိုးရိမ်တာမျိုးတွေရှိပါတယ်ပေါ့နော်။အဲ့တော့ပိုပြီးတော့မှဟိုလုံခြုံတဲ့နေရာကိုရွှေ့ပြောင်းတာမျိုးတွေရှိပါတယ်ဗျ
။စစ်ဘေးရှောင်စခန်းအနီးတစ်ဝိုက်မှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့စစ်ဘေးရှောင်ပြည်သူတွေစုဝေးခိုလုံနေတဲ့နေရာကိုပြင့်မှတ်ထားတိုက်ခိုက်ခဲ့တာလို့ပြောပါတယ်။ မနေ့ကလေရင်သုံးဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီရဲ့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးဇာနီမောင်ကို VOE ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာ28ရက်နေ့ကကြားရှမ်းနယ်စပ်မှာရှိတဲ့ဖဲခုံမြို့နယ်ပီကင်းရွာကိုစစ်ကောင်စီတပ်ကပေါင်900ဘုံကျဲတိုက်ခိုက်လို့အရဲသား4ဦးထပ်မံထိခိုက်ဒဏ်ရာရရှိပြီးနေတချို့ပျက်စီးခဲ့ပါတယ်အခုနောက်ပိုင်းစစ်ကောင်စီတပ်ကလက်နက်ကြီးဒရုန်းနဲ့လေယာဉ်အသုံးပြုပြီးနေစဉ်နဲ့အမျှပစ်ခတ်တိုက်ခိုက်နေကလုံခြုံရေးစိုးရိမ်နေရတယ်လို့စစ်ဘေးရှောင်ပြည်သူတွေနဲ့ဒေသခံတွေကပြောပါတယ်ရှင
်မက်ခင်လေးပြောပြသွားတာပါကျမတို့ VOA မြန်မာပိုင်းကနေ2024ခုနှစ်အကုန်2025ခုပြောင်းချိန်မှာကျမတို့နှစ်ကုန်အထူးစီစဉ်တွေကိုဇက်တိုက်တင်ဆက်နေရမှာဒီကနေ့အတွက်တော့2024ခုနှစ်မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ကိုသားညို့သုံးသက်ထားတာကိုတင်ဆက်ဖို့ရှိပါတယ်2021ခုနှစ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖြစ်လာတဲ့နိုင်ငံရေးစီးပွားရေးလူမှုရေးအကျအတဲတွေနဲ့စီးရေးပဋိပက္ခတွေဟာ2024ခုနှစ်မှလည်းဆက်ပြီးတော့ကြုံနေရသေးပါစစ်ပွဲတွေလေကြောင်းတိုက်ခိုက်မှုတွေလူအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုတွေစတဲ့အနိဋ္ဌာယုံသတင်းတွေနေ့စဉ်ထုတ်လွှင့်နေရသေးပါ2024ခုနှစ်မြန်မာနိုင်ငံပုံရိပ်ကိုကိုသားညွန့်ကစူးစီးတင်ဆက်ထားပါတယ
်2024ခုနှစ်တနှစ်တာမြန်မာသတင်းတွေကိုပြန်ဖော်ပြတဲ့နေရာမှာရက်စွဲလစဉ်အလိုက်ဖြစ်ရတွေကိုဖော်ပြတာထက်အကြောင်းအရာတစ်ခုချင်းအလိုက်ဖြစ်စဉ်တွေကိုတင်ဆက်သွားပါမယ်အရင်ဆုံးအခုနှစ်မြန်မာသတင်းတွေထဲလှုပ်လှုပ်ခတ်ခတ်အဖြစ်ဆုံးပြည်သူစစ်မှုထမ်းဥပဒေနဲ့စကြင်ပါလေ။အာဏာသိမ်းစစ်ကောင်စီဖို့နယ်မြေဆုံးရှုံးမှုတွေနဲ့တူတပ်ဖွဲ့တချို့လက်နက်ချတာတွေထိခိုက်သေးဆုံးတာတွေနဲ့အင်အားပြုံးတိမှုတွေကြောင့်စစ်သားဟောင်းတွေကိုပြန်လည်ခေါ်ယူတာဒေသလိုက်ပြည်သူစစ်တွေကိုအားဖြည့်ဖွဲ့စည်းတာတွေတွေ့လာရပါလေ။2024ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာပြည်သူစစ်မှုထမ်းဥပဒေကိုစတင်အသက်ဝင်တဲ့အကြောင်းကြေညာပြီးတော့ပထမဆုံးတပ်သားတစ်တွေအတွက်စုဆောင်းတာစခန်းဖွင့်တင်နန်းပြတာတွေလုပ်ပါလေ
။ဗော်လန်တီယာတွေပဲတက်လေ။ဘုကိုယ်တိုင်ဆန္ဒပြုတဲ့လူတွေတက်လိုက်ဒီမူရင်ဘလောက်ရှိလဲဘလောက်တက်ကြွလဲဆိုကျွန်တော်လက်တွေ့တာ
စစ်ကောင်စီပြောခွင့်ရသူဘုကျော်စောမင်းထုံးကစစ်မှုထမ်းဥပဒေမှာဆန္ဒရှိတဲ့သူကိုပဲခေါ်မယ်လူငယ်တွေဘလောက်တက်ကြွမလဲဆိုတာပြမယ်ဆိုပြီးတော့ဝင့်ကြွားပြောခဲ့ပေမဲ့စစ်မှုထမ်းဥပဒေထုတ်ပြန်ပြီးနောက်ပိုင်းမှာတော့နိုင်ငံအတွင်းကလူငယ်အမျိုးသားအများစုရရနီလာနဲ့ပြည်တွင်းကထွက်နိုင်ဖို့ကြိုးစားပြီးတော့စစ်ကောင်စီကလည်းအမျိုးသားလူငယ်တွေပြပထွက်ခွာမှုနဲ့ပတ်သက်လို့ကန့်သတ်ချက်တွေဇက်တိုက်လှုပ်ဆောင်ခဲ့ပါတယ်နေရာတချို့မှာအတင်းကျပ်စစ်သားစုဆောင်းတာတွေရှိသလိုစစ်ထဲမလိုက်လို့ရှိရင်ငွေပေးရမယ်ဆိုပြီးတော့ဒေသအာဏာပိုင်တွေကအဂ္ဂရိငွေတောင်းခံနေဆိုတဲ့တိုင်ကြားမှုတွေလည်းတော်များများရှိခဲ့ပါတယ်။တနန်းစင်းတပ်သားတွေကိုတိုက်ပွဲပြင်းထန်တဲ့နေရာတွေကိုဆီလွတ်တာကြောင့်ထိခိုက်သေဆုံးမှုတွေတော်လိုင်းတပ်ဖွဲ့တွေစီမှဖမ်းဆီးခံရတာမျိုးတွေရှိနေတယ်လို့တော်လိုင်းအင်အားစုတွေကလည်းသတိပေးထုတ်ပြန်ပါတယ်။တက်ကြွလှုပ်ရှားသူတူဖြစ်တဲ့ကိုတီဇာဆန်းကတော့စစ်မှုထမ်းဥပဒေကိုရရဲနီးနဲ့ဆန့်ကျင်ကြဖို့သူကတိုက်တွန်းပါတယ်
။ဒီကိစ္စကတော့ဒါဒင်းတို့စိုးမိုးအုပ်ချုပ်နေနိုင်သေးတဲ့လူကြီးပြာကြီးပေါ်မှာရှိတဲ့ပြည်သူတွေနောက်သူတို့အာဏာသက်တက်ရောက်နေတဲ့ဒေသတွေမှာရှိတဲ့ပြည်သူတွေအတွက်အင်မတန်မှတာเนาะဒါဟိုဒုက္ခရောက်စေတဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်လည်းကျွန်တော်တို့အမြဲတမ်းပြောတယ်ကိုသေမယ်လန်းကိုမရွေးပါနဲ့เนาะ။ဘယ်နည်းနဲ့မှဒီစေအုပ်စုရဲ့เนาะအာဓမ္မစေသားကောက်တဲ့ထဲမှာကိုတူကိုသားကိုကိုတိုင်းเนาะမပါပါစေနဲ့တက်နိုင်တဲ့နည်းနဲ့အစွမ်းကိုကျွန်တော်တို့စန့်ကျင်မှာတွန်းလှန်ပါပေါ့
။တကယ်တော့လူငယ်တိုင်းမဖြစ်မနေစစ်မှုထားရတဲ့ဥပဒေကိုဒီမိုကရေစီနိုင်ငံကြီးတချို့မှာတော့မှကျင့်သုံးတာပါ။ဒါပေမဲ့လည်းအာဏာသိမ်းယူထားတဲ့အဖွဲ့အစည်းကစွန့်တာမှလို့ဥပဒေနဲ့မညီတဲ့ကိစ္စရဖြစ်တယ်လို့အရက်ဖက်စစ်ဖက်ဆက်ဆံရေးကြွမ်းကျင်သူအမေရိကန်စစ်တပ်အငြင်းစားဒုတိယဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်က VOA ကိုပြောခဲ့ပါတယ်
။ပြည်ပကအုံမင်းလာပြီးတော့ကိုယ်လာတိုက်ဖို့အတွက်ကိုပြန်ပြီးတော့ခုခံဖို့အတွက်တော်လှန်ဖို့အတွက်လှုပ်တာတယောက်နဲ့တယောက်နဲ့ကိုဟိုနေပါလဲပြည်ထဲနဲ့မှာပြည်တွင်းထဲမှာတယောက်နဲ့တယောက်ကိုဖိနှိပ်ဖို့လှုပ်တဲ့ဥစ္စာမဟုတ် right ဆိုစစ်တပ်ကအခုအချိန်မှာသူတို့ကဒီဥစ္စာကိုသုံးထားတာကပြည်သူပြည်သားကိုနှိပ်ကွပ်ဖို့ right ပြည်သူပြည်သားတွေနှိပ်ကွပ်ဖို့ဆိုအဲ့ဒါတစ်ခုပွားချင်နောက်တစ်ခုကကြတော့ဟိုဒီဟိုတခြားနိုင်ငံတွေမှာလှုပ်ထားတဲ့ဥစ္စာကဥပဒေနဲ့ကိုက်ညီတဲ့အစိုးရကဟိုနည်းဟိုနည်းလှုပ်တာเนาะအဲ့ဒါချတာဒီအခုက SAC ပေါ့เนาะစကစကဥပဒေမဲ့အဖွဲ့တစ်ခု military junta တစ်ခုဖြစ်နေဆိုတော့သူတို့လုပ်တဲ့ဥစ္စာတွေအားလုံးကဥပဒေနဲ့မကိုက်ညီတဲ့ဥစ္စာတွေဖြစ်နေတယ်။နံပါတ်3ကြတော့ဟိုနေဒီလိုမျိုးဥပဒေတွေဒီလိုမျိုးထွက်လာဒီလိုမျိုးတခြားနိုင်ငံတွေမှာထွက်လာလို့ရှိရင်ကျမတို့ US မှာဆိုလို့ရှိရင်ပေါ့နော် World War 2မှာတော့အဲ့ဒီဥစ္စာထွက်တာထွက်ပြီမဲ့လူတွေကအရင်ပဲ volunteer အဲ့ဒီဥစ္စာကိုတက်တက်ကြွကြွနဲ့လိုက်ပါဝင်ပေးတယ်။ဒီဘက်ကကြတော့တက်တက်ကြွကြွမရှိဘဲနဲ့အမှန်မှာအတင်း တင်းတခါတည်းဗာလဲလူတွေဖမ်းပြီးတော့မှသွင်းနေရတာ right
ပြည်သူ့စစ်မှုထမ်းဥပဒေပြီးတော့မြန်မာအနှံ့ကတိုက်ပွဲသတင်းတွေကိုဆက်ချင်ပါတယ်ပြီးခဲ့တဲ့2023ကုန်ပိုင်းဒီရှမ်းမြောက်ဒေသမှာဖြစ်ခဲ့တဲ့တိုက်ပွဲတွေဟာ2024ခုနှစ်ဇန်နဝါရီလ17ရက်မှာတော့တရုတ်နိုင်ငံစစ်ဆေးမှုနဲ့ Haigan သဘောတူညီချက်ရပြီးတော့ပြစ်ခတ်ရက်စဲကြောင်းနှစ်ဖက်ကြီးညာပါတယ်ညီနောင်သုံးဖွဲ့နဲ့စစ်ကောင်စီအပြစ်ရက်စဲမှုဟာရှမ်းမြောက်ဒေသမှာပဲအကျုံးဝင်ပြီးတော့ရခိုင်ဘက်မပါဘူးဆိုပြီးတော့ရခိုင်မှာတော့ AA အရခတ်တပ်တော်ကဆက်ပြီးတော့စစ်ဆင်ရေးတွေလုပ်ပါတယ်ရခိုင်ဘက်စစ်ဆင်ရေးတွေမှာတော့ AA တိုက်ခိုက်မှုကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေအင်းနီချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတွေရှိခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်တောင်ဝင်ရှိသူတွေကမြန်မာစစ်ကောင်စီဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ကြပါတယ်။ကြောင်မဲနောင်ချိုနဲ့မိုးကုတ်မြို့နယ်တွင်ကြေးရွာတချို့မှာစစ်ကောင်စီဘက်ကပစ်ခတ်မှုတွေလုပ်ပြီးဟိုက်ကန်သဘောတူညီချက်ကိုချိုးဖောက်တယ်လို့ TNLA တောက်တပ်ဖက်ကဂျွန်လလယ်မှာသတင်းထုတ်ပြန်ပြီးတော့ဂျွန်လ25ရက်မှာတော့တစ်တုံညာနှစ်ခွန်စစ်စီရင်ဒုတိယပိုင်းရှမ်းမန်းစစ်စီရင်ဆိုပြီးတော့ရှမ်းမြောက်ဒကြောပြန်စစ်တွေပြန်ဆပါတယ်။ဆက်စချင်းမှာပဲ TNLA တောက်တပ်ဖွဲ့နဲ့ NUG မြို့သားညီညွတ်ရေးအစိုးရရဲ့လက်အောက်ခံမန္တလေးပြည်သူ့ကာကွယ်ရေးတပ်တွေကအဓိကလှုပ်ရှားကြတာတွေ့ရပါတယ်။နောက်ပိုင်းမှာတော့ MNDAA ကိုကန့်တပ်နဲ့တူတပ်မ611မှာတွဲဖက်ထားတဲ့ PLA ပြည်သူ့လူမျိုးရေးတပ် BPLA ဗမာပြည်သူ့လူမျိုးရေးတပ်နဲ့ရှမ်းမြောက်မှာရှိတဲ့ AA အရခတပ်ဖွဲ့ဝင်တွေပါလာပါတယ်။ TNLA ပူးပေါင်းတပ်တွေဟာဇူလိုင်လအတွင်းမှာပဲနောင်ချိုမိုးကုတ်မိုးမိတ်မြို့ကြီးတွေကိုသိမ်းယူခဲ့တယ်လို့ပဲဩဂတ်စ်လမှာကြောင်မဲမြို့ကိုပါသိမ်းယူပါတယ်။ဩဂတ်စ်လအတွင်းမှာတော့ MNDAA ကိုကန့်ဦးဆောင်တဲ့ပူးပေါင်းမဟာမိတ်တပ်တွေဟာလာရှိုးမြို့ကိုထိန်းချုပ်လိုက်တယ်လို့စစ်ကောင်စီရဲ့အနောက်မြောက်ပိုင်းစစ်ထနာချုပ်ကပါသိမ်းယူခဲ့ပါတယ်။ဒါဟာမြန်မာစစ်တပ်ရဲ့အထင်ကြီးအားထားတဲ့စစ်တိုင်းဌာနကြီးတစ်ခုပထမဆုံးအကြိမ်သိမ်းယူခံရတာဖြစ်ပါတယ်။ရှမ်းမြောက်မှာနှစ်ကုံပိုင်းတိုက်ပွဲတွေလျှော့လာချိန်မှာပဲကချင်ဘက်မှာတော့ KIA ကချင်လွတ်လိုက်ရေးတပ်ကမြန်မာစစ်ကောင်စီစခန်းတွေကိုရောကချင်နေကြားဆောင်တပ်စခန်းတွေကိုပါသိမ်းယူပြီးတော့ကချင်ပြည်နယ်ကတရုတ်နယ်စပ်ဂိတ်တွေကိုထိန်းချုပ်လိုက်ပါတယ်။တိုက်ပွဲတွေကကချင်ပြည်နယ်အတွင်းဒုတိယအကြီးဆုံးဗမော်မြို့အထိပါချင်းချောက်လာနေပါတယ်။ရှမ်းမြောက်မှာတိုက်ပွဲတွေခဏရပ်ထားချိန်ဧပြီလအတွင်းမှာပဲထိုင်းမြန်မာနယ်စပ်ကနယ်စပ်ကုန်သွယ်ရေးအချက်ချဖြစ်တဲ့မြောက်ရီမြို့တိုက်ပွဲတွေကြောင့်အင်းနီချင်းထိုင်းနိုင်ငံတွင်းကိုပါရိုက်ခတ်မှုကြီးခဲ့ပါတယ်။အဲ့ဒီမတိုင်ခင်ကင်းပြည်နယ်အတွင်းမှာရှိတဲ့ DGBA အသွင်ပြောင်းကင်းနေကြဆောင်တပ်တွေကစစ်ကောင်စီထံကနေပြီးတော့လာစာမယူတော့ဘူး။ကင်းပြည်နယ်တိုက်ပွဲတွေအတွင်းမှာကြားနေမယ်ဆိုတဲ့ကြေညာချက်ထုတ်ပါတယ်။အဲ့ဒီမတ်လအတွင်းမှာတော့မြောက်ရီမြို့နယ်အတွင်းကတင်ငန်းညီနောင်ရဲစခန်းနဲ့ဒေသအခြေစိုက်စစ်ကောင်စီချင်းမြန်တပ်ရင်းတွေကို KNU PDF ပူးပေါင်းတပ်တွေကသိမ်းယူပါတယ်။အဲ့ဒီနောက်စစ်ကမြောက်ရီမြို့အထက်ကိုပါကူးဆက်လာပြီးတော့ဧပြီလ10ရက်နေ့မှာတော့မြောက်ရီမြို့ဆောင်တပ်ကို KNU ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းယူပြီးတဲ့နောက်မြောက်ရီမြို့ဟာစစ်ကောင်စီအုပ်ချုပ်ရေးလုံးဝပြည့်ဝသလိုဖြစ်သွားခဲ့ပါတယ်။တစ်ဖက်မှာတော့ထိုင်းနိုင်ငံဘက်ကစိုးရိမ်မှုတွေတိုးလာပြီးတော့မြောက်ရီတစ်ဖက်ကမဲဆောက်မြို့အထိထိုင်းဝန်ကြီးချုပ်ကိုရိုင်းစင်အခြေအနေတွေကိုစောင့်ကြည့်ခဲ့ပါတယ်။စစ်ကောင်စီကအောင်စရာစစ်စင်ရေးစုပြီးတော့မြောက်ရီကော့ဂရိတ်ဒေသကိုပြန်လည်ထိန်းချုပ်ဖို့ကြိုးစားရမှာကင်းနေကြားဆောက်တပ်တွေအကူအညီပေးခဲ့ကြတယ်လို့ KNU ပြောခွင့်ရဖရူဆော်တော်နီက VOE ကိုပြောခဲ့ပါတယ
်။ဒီကျွန်တော်တို့စစ်ကောင်စီကိုဟိုအပြည်တိုင်ချုပ်ငြိမ်းစေဖို့အတွက်စစ်အာဏာရှင်စနစ်ချုပ်ငြိမ်းစေဖို့တိုက်ပွဲတိုက်တဲ့အခါမှာတော့BGF နေပြီးတော့ဘာပြောလဲဆိုတော့ तू ကဂျာပဲနေမယ်ဟိုအနောက်ရှေ့တော့မပေးဘူးပေါ့ဆိုတဲ့အနေထားမျိုးပေါ့နော်။အဲ့ဒီကနေတဆင့်ပြီးတော့ကျွန်တော်တို့စစ်စီရင်နေဟိုဖော်ဆောင်လာတဲ့အခါမှာတမဟုတ်ချင်းဟိုအမတန်မှပဲမြန်တယ်လို့ပေါ့ပြောရအောင်ပေါ့ဒါပေမဲ့တခုပဲရှိတာကတော့တည်တဲ့အတိုင်းပေါ့နော်အဲ့ဒီမြဝတီမြို့ကြဆုံးပြီးတဲ့နောက်မှာပြောရရင်တော့မြဝတီမှာရှိတဲ့တိုက်ရင်းတွေအားလုံးကြဆုံးပြီးတဲ့အခါမှာတော့ပြကြီးကနေပြီးတော့အဲ့လိုအနေထားမျိုးပြန်ပြောင်းသွားပြီးတော့စစ်ကောင်စီပဲပြန်ပြီးတော့ရက်ဟိုပြန်ပြီးတော့ရက်ခံသွားတဲ့အနေထားတော့ဟိုချက်ချင်းလက်ငင်းကြီးပြန်ဖြစ်သွားတယ်ဂျားတွေမှာဘာကြတာမဟုတ်ဘူးဟိုရက်ပိုင်းမှရှိတယ်မယ်
တချင်းကနာမည်ကျော်တဲ့ KNU ရဲ့ဌာနချုပ်နေရာဟောင်းမနဲ့ဘလော့ကူ KNU ပူပေါင်းတပ်တွေဟာ2024ဒီဇင်ဘာလ19ရက်နေ့မှာပြန်လည်သိမ်းနိုင်ခဲ့ပါတယ်။ချင်းပြည်နယ်ဘက်မှာဆိုရင်လည်းချင်းကာဝေးအဖွဲ့တွေဟာ Plan Haka Tantaland တီတိန်ဒေသတွေကိုထိန်းချုပ်လာပြီးတော့မင်းတပ်ကံပတ်လက်စတဲ့ချင်းပြည်နယ်တွေကမြို့ပေါင်း10မြို့လောက်ကိုသိမ်းယူခဲ့ကြပါတယ်။ဒီနှစ်ထဲစစ်ကောင်စီအဖို့ဆေးရရအကြီးကျယ်အရေးနှိမ့်တယ်လို့ဆိုရမှာကတော့ရှမ်းမြောက်လာရှိုးတိုက်ပွဲပြီးရင်တော့ရခိုင်ပြည်နယ်ဘက်မှာပါအရခတ်တတော် AA ဟာရခိုင်ပြည်နယ်မြောက်ဦးဘူးစီတောင်မြို့တွေကိုသိမ်းယူထိန်းချုပ်ပြီးတဲ့နောက်ဂျွန်လကုံပိုင်းမှာရခိုင်တောင်ပိုင်းကတန်တွဲမြို့ကိုပါသိမ်းယူပြီးကမာလက်ခီးတွေတွေအသွာလာများတဲ့ငပလီကန်းကြီးကလေစစ်ကိုပါသိမ်းယူခဲ့ပါတယ်။တန်တွဲမြို့နယ်တွင်းကစစ်ကောင်စီရေဒက်စခန်းကိုတော့ဩဂတ်စ်လ3ပိုင်းမှာထိုးစစ်ဆင်ပြီးတော့ရေချောင်းပစ်ကူတွေနဲ့စစ်ရင်အားထောင်ကနန်းအပြင်းထန်ခုခံနေတဲ့ကြားကပဲစက်တင်ဘာလ9ရက်နေ့မှာမောင်ရွှေလေးရေဒက်စခန်းကို AA ကသိမ်းယူပါတယ်။အဲဒီနောက်2024နှစ်လပိုင်းမှာမ်တောင်ကုတ်မောင်တော်စစ်စင်ရီတွေကိုအေးဘက်ကအရှိန်မြှင့်လာပြီးတော့စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ထနာတွေကိုသိမ်းယူလိုက်ပြီးလို့ဒဇမလ20ရက်နေ့မှာအေးကကြေညာပါတယ်စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီဖို့ဒုတိယမြောက်ဆုံးရှုံးလိုက်ရတဲ့စစ်တိုင်းကြီးတစ်ခုဖြစ်ပါတယ် နဘခတိုက်ပွဲမှာဒုတိုင်မှုနဲ့တိုင်ဦးစီးအရာရှိပါဝင်ဗိုလ်မှူးချုပ်3ဦးကိုအေကအရှင်ဖမ်းဆီးခဲ့ပါတယ်။ဒဇမလအတွင်းမှာပဲမောင်းတော်မျိုးကိုလည်းထိန်းချုပ်လိုက်နိုင်ပြီလို့အေကကြေညာပါတယ်။စစ်ကောင်စီရဲ့အမှတ်15စစ်စင်ကုတ်ကဲမှုဌာနချုပ်စက္ကခမှုဗိုလ်မှူးချုပ်သူရင်ထွန်းနဲ့အရာရှိစစ်သည်အများပြားနဲ့ရွန်ဂျာလက်နက်ကင်အဖွဲ့ဝင်တွေကိုလည်းဖမ်းဆီးရမိတယ်လို့အေကဓာတ်ပုံနဲ့တကွာထုတ်ပြန်ပါတယ်။အေအနေနဲ့ Confederate အစ်စ်မနေနဲ့ပြည်အောင်စုဖွဲ့မှုကိုလူလာပြီးတော့ပြည်အောင်စုဖွဲ့မှုမှာလူမျိုးတစုတစ်ဖွဲ့ကမောင်းပိုင်စီးတာမဟုတ်ဘဲနဲ့လူမျိုးအလုံးလူလူလာလာစုဖွဲ့မှုနဲ့ဖြစ်စီခြင်းတယ်လို့ AA ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်က VOA နဲ့အင်တာဗျူးမှာပြောခဲ့ပါတယ
်။ရခိုင်နယ်အနေနဲ့ကတော့ဒီ Confederate အစ်စ်ထက်မနေတဲ့နိုင်ငံရေးအဆင့်တန်းတစ်ခုကိုတော့ကျွန်တော်တို့မျှော်မှန်းပြီးလှုပ်ဆောင်နေတာဖြစ်တယ်တိုက်ပွဲဝင်နေတာဖြစ်တယ်ကျွန်တော်တို့ရဲ့ရည်ရည်ချက်ကဘယ်တော့မှပြောင်းလဲမှာမဟုတ်ပါဘူး။သူများစီကလည်းတောင်းနေမှာမဟုတ်ဘူးမရရအောင်ဟိုတိုက်သိရင်တိုက်မယ်ပြီးမှဟိုတိဆောက်တော့မယ်ပေါ့ဒါဟိုတစ်ဖက်နဲ့တစ်ဖက်နားလည်မှုအပြင်နဲ့ဒီသဘောထားကြီးကြီးနဲ့ဟိုသဘောတူညီကြရဲဆိုရင်တော့ဒီစီလုံးညီညွတ်တဲ့ဒီအနာဂတ်တစ်ခုမှာအကုန်လုံးတည်းအေးချမ်းမယ်အဲပြီးရင်ဒီကျွန်တော်တို့ဒီမြန်မာပြည်ထောင်စုကိုဒီ coming together union ဖြစ်စေချင်တယ်။ဒါအဲ့ holding together ဆိုပြီးမှတစုံတရာကလက်ဝကြီး OB main ဟိုဟာလောက်ပါဒီဟာငါယူချင်ယူမယ်မပေးချင်မပေးဘူးဆိုတဲ့ဟာမျိုးမဟုတ်ပဲနဲ့အဲဒီလူမျိုးစုဥရအကုန်လုံးစီလုံးညီညွတ်တဲ့ဟိုပြည်ထောင်စုဖြစ်ဖို့တော့ကျွန်တော်တို့မှန်းထားတယ
်။မြန်မာနိုင်ငံတဝှမ်းစစ်ပွဲတွေနဲ့တူပဲစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုသတင်းတွေဟာလည်းဒီနှစ်အတွက်မှာတော်လေးကြီးရဲ့ဖြစ်ပါတယ်။အနာသိန်းစစ်တပ်ဟာနေမြူရီလက်လွတ်ဆုံးချုံရတာများတာနဲ့အတူပဲလေကြောင်းတက်ခိုက်မှုတွေကိုတိုးလှုပ်လာတယ်လို့နိုင်ငံတကာကြွမ်းကျင်သူတွေကထောက်ပြပါရတယ်။အဲဒီနောက်ပိုင်းမှာတော့ကုလသမဂ္ဂလူခွင့်ကောင်စီကအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာစစ်တပ်ကိုဂျက်လီရစီတင်ပို့ရောင်းချလွှဲပြောင်းတာမျိုးမလုပ်ကြဘူး။မင်းမခွဲပဲနဲ့နိုင်ငံအားလုံးကတသားတဲ့သဘောတူဆုံးဖြတ်ခဲ့ကြပါရတယ်။ဒီဆုံးဖြတ်ချက်စာသားတွေမှာစီစစ်ခဲ့တာတချို့ရှိပေမဲ့ဒီလိုမျိုးဆုံးဖြတ်နိုင်တာကတိုးတက်မှုဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကုစရဲတာမတ်ကြီးဦးကျော်မိုးထွန်းက VOA ကိုပြောပါရတယ်။
အရန်ပြင်းတဲ့ဥစ္စာတွေတဖြည်းဖြည်းနဲ့ short လာတယ်လို့ပြောရမှာ။အဲ့ဒီ short လာတဲ့အထဲမှာကျွန်တော်တို့အမြဲတမ်းတောင်းဆိုနေတဲ့ဒီ arms and bargo ကိစ္စတွေဒီလိုမျိုးပေါ့နော်လေရင်စီတင်သွင်းတဲ့အဲကိစ္စတွေနဲ့ပတ်သက်တဲ့ elements တွေပေါ့နော်ကျွန်တော်တို့လိုလာတဲ့ language အတိုင်းတော့မဟုတ်တော့မဟုတ်ပါ။ဒါပေမဲ့လည်းဒီလိုမျိုး elements တွေပါလာတဲ့ဥစ္စာကဒါဟိုဒါတိုးတက်မှုလို့ဟိုကျွန်တော်မြင်တယ်
ဒါပေမဲ့2024ခုနှစ်ကုန်ပိုင်းထိစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ရပ်သားထိခိုက်သေဆုံးမှုတွေတိုးလာနေပေမဲ့လင်းစီဖြတ်တောက်ရေးလှုပ်ဆောင်မှုတွေကိုနိုင်ငံတကာကတိတိယယောက်မလုပ်နိုင်ခဲ့ပါဘူး။စစ်တပ်အာဏာသိမ်းပြီးတဲ့နောက်3နှစ်ကြာလာတဲ့နိုင်ငံရေးစီးပွားပြပခတွေနဲ့အတူပဲနိုင်ငံစီးပွားရေးလည်းအတော်လေးကမောက်ကမဖြစ်ခဲ့ရမှာဒီနှစ်တွင်ရွှေစည်းနဲ့နိုင်ငံခြားငွေလဲလဲနှုံစံချိန်တင်မြင့်တက်သွားသလိုပဲလောင်စာဆီပြတ်လတ်မှုတွေလည်းကြုံခဲ့ရပါတယ်။ရွှေလုံငန်းရှင်တွေစံလုံငန်းရှင်တွေနိုင်ငံခြားငွေလဲလှယ်မှုလုပ်ငန်းရှင်တွေအတော်များများခေါ်ယူစစ်ဆေးမြင်းများခံရတာတချို့ရေးယူခံရတာတွေအထိစီးပွားရေးလောကအတွင်းမှာကတောင်းကနေကြုံခဲ့ရပါလေ။စက်တင်ဘာလအတွင်းမှာပဲမုတ်တုံမိုးတွေနဲ့ယာဂီမုန်တိုင်းကြောင့်မလို့နိုင်ငံရဲ့နေရာအနှံ့ပြားမှာရေကြီးရေလျှံမှုတွေဖြစ်ပြီးနောက်ပိုင်းရွှေစည်းနိုင်ငံခြားငွေစည်းအတန်ငယ်ကျလာပေမဲ့တစ်ဖက်မှာရေလွှမ်းမှုကြောင့်လန္ဒရာနဲ့အခြေခံအဆောက်အအုံတွေထိခိုက်ပျက်စီးပြီးတော့အရေးပေါ်လိုအပ်ချက်တွေများလာပါလေ။မြန်မာနိုင်ငံတွင်စီးရေးပရိပခါရီတဘွားဘီအန်ဒီရီနဲ့စစ်မှုမထမ်းမနေရဥပဒေတွေကြောင့်လူသားချင်းစာနာမှုအခြေအနေတွေပိုဆိုးလာပြီးတော့အိုးဝင်စွန့်ခွာထွက်ပြေးရသူအရေအတွက်ဟာ2024ခုနှစ်တတိယ3လပတ်အတွင်း 3.4 သန်းအထိတိုးလာရမှုအရေးပေါ်တုံ့ပြန်ဆောင်ရွက်မှုတွေပိုပြီးလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယူ UNOCHA ကနိုဝင်ဘာလ28ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံစီးပွားရေးကျဆင်းမှုတွေကြောင့်ပါပဲဘိန်းဆိုင်ပြုံးမှုကတော့ကမ္ဘာမှာအမြင့်ဆုံးဖြစ်လာပါတယ်။ဘိန်းနဲ့ဘိန်းပြူထုတ်လုပ်မှုဟာမနှစ်2023ခုနှစ်ကလေးကကမ္ဘာမှာအမြင့်ဆုံးဖြစ်လာသလိုဒီနှစ်2024ခုနှစ်မှာလည်းအမြင့်ဆုံးမှာရှိနေပါတယ်။ယခင်ကအာဖဂန်နစ္စတန်ကဘိန်းထုတ်လုပ်မှုအမြင့်ဆုံးဖြစ်နေပေမဲ့အာဏာရလာတဲ့တာလီဘန်ဖွဲ့ရဲ့ပိတ်ပင်တားမြစ်မှုတွေကြောင့်အာဖဂန်မှာဘိန်းစိုက်ပျိုးမှုကတိတိတသာကျဆင်းသွားတာပါ။မြန်မာနိုင်ငံကဘိန်းစိုက်ပျိုးထုတ်လုပ်မှုဟာမနှစ်2023ခုနှစ်အတွင်း35ရာခိုင်နှုန်းတိုးလာခဲ့တယ်လို့ကုလသမဂ္ဂမှုရေးစီဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကဂျွန်လ26နေ့ရက်စွဲနဲ့ထုတ်ပြန်တဲ့စစ်တမ်းမှာဖော်ပြပါရယ်လက်တလောနိုင်ငံတွင်ပြည်ပခါတွေဖြစ်နေတဲ့အတွက်ဘိန်းဆိုင်ပြုံးမှုတိုက်ဖြည့်ကိုမလုပ်နိုင်တဲ့အကြောင်းစစ်ကောင်စီပြည်ထောင်ဝင်ကြီးဗိုလ်ချုပ်ရာပြေက UNODC ထုတ်ပြန်တဲ့စစ်တမ်းပေါ်ကြေညာချက်ပြန်ထုတ်ပြီးတော့တုံ့ပြန်ပါရယ်မြန်မာနိုင်ငံကဘိန်းထုတ်လုပ်မှုအနည်းငယ်တက်လာတဲ့ဆိုတာကိုလည်းဗိုလ်ချုပ်ရာပြေရဲ့ကြေညာချက်မှာဝန်ခံပြောဆိုထားပါရယ်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာယာယီသမ္မတတာဝန်ကိုတော့ဇူလိုင်22ရက်နေ့မှာလွှဲယူခဲ့ပါရယ် စစ်ကောင်စီခန့်ယာယီသမ္မတဦးမြင့်စုရဲ့ကျမကြီးအခြေအနေစိုးရွားလာတာကြောင့်အခုလိုမျိုးယာယီသမ္မတတာဝန်လွှဲယူတာလို့ဆိုပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီလတရနေ့မှာသမ္မတဦးဝင်းမြင့်ကိုဖမ်းပြီးတော့အဲ့ဒီအချိန်ကဒုတိယသမ္မတတာဝန်ယူထားတဲ့ဦးမြင့်စုကယာယီသမ္မတအဖြစ်နဲ့စစ်ကောင်စီကနိုင်ငံတော်ကိုအရေးပေါ်အခြေအနေကြီးညာခဲ့တာဖြစ်ပါတယ်ဦးမြင့်စုကို6လတကြိမ်ကျင်းပတဲ့ကာလုံစည်းဝေးကလွဲလို့လူမြင်ကွင်းမှာမတွေ့ရသလိုအချို့ကိစ္စရပ်တွေမှာလည်းပါဝင်တာမတွေ့ရပါဘူးအဲ့နောက်ဇူလိုင်လ31ရက်နေ့မှာတော့စစ်ကောင်စီကြီးညာထားတဲ့ရေးပေါ်ကာလကိုတက်တန်း6လထပ်တိုးပါတယ်။တချိန်တည်းမှာတော့လာမယ့်နှစ်မှာရွေးကောက်ပွဲတက်ကိုကျင်းပနိုင်ဖို့ပြင်ဆင်နေပြီလို့စစ်ကောင်စီကကြီးညာပြောဆိုပါတယ်။မြန်မာနိုင်ငံတွင်း brief card တွေနဲ့ပတ်သက်ပြီးတော့အိန္ဒိယတရုတ်နဲ့အာဆီယံတို့ချီကပ်မှုတွေနဲ့ပတ်သက်လို့လည်းဆက်ပါမယ်။ရှမ်းမြောက်တိုက်ပွဲတွေပြင်းထန်နေတဲ့အချိန်ဩဂတ်စ်လ14ရက်နေ့မှာပဲတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီမြန်မာနိုင်ငံကိုလာပြီးတော့စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပါတယ်။ဩဂတ်စ်လ16ရက်နေ့ထိုင်းနိုင်ငံမှာလုပ်တဲ့လန်ချန်မဲခေါင်နိုင်ငံကြေးဝန်ကြီးများအစည်းအဝေးမှာတော့မြမအရေးတရုတ်ရည်တည်ချက်ကို C3C အဖြစ်နဲ့တရုတ်နိုင်ငံကြေးဝန်ကြီးကကြေညာပါတယ်။ပြည်ရင်းမတည်ငြိမ်မှုနဲ့ပြည်ရင်းစစ်ကိုခွင့်မပြုခြင်းအာဆီယံမိသားစုလမ်းကြောင်းကကင်းကွာလို့မရခြင်းပြည်ပအုပ်စုတွေဆွတ်ဖက်ခွင့်မပြုခြင်းလို့ဖြစ်ပါတယ်။အဲဒီနောက်တော့ရှမ်းမြောက်ဒေသနဲ့တရုတ်နေဆက်တလျှောက်တည်ငြိမ်မှုဆိုတဲ့ခေါင်းစဉ်နဲ့ရှမ်းမြောက်ဒေသတိုင်းသားလက်နက်ကင်တွေကိုစစ်ကောင်စီနဲ့ဆစ်ဆက်ရေးလုပ်ဖို့တရုတ်ဘက်ကပို့ပြီးတော့ဖိအားပေးလာပါတယ်။နိုဘလ9ရင်းနေမှာတော့မြန်မာစစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တရုတ်နိုင်ငံမှာကျင်းပတဲ့မက်ခေါင်မြို့ဝိုင်း9နိုင်ငံစီဝေးတယောက်ဖို့တရုတ်နိုင်ငံကိုတွေ့ရောက်ပါတယ်။ဒါဟာအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာစစ်ကောင်စီရဲ့ပထမဆုံးတရုတ်နိုင်ငံခီးစဉ်ဖြစ်ပါတယ်။တရုတ်နိုင်ငံခြေဆိုင်မြန်မာရေးလီလာသူဒေါက်တာလှကျော်စိုးကတော့တရုတ်အနေနဲ့ရှမ်းမြောက်တိုင်းဒေသအဖွဲ့ရီတင်ကိုသာမကပဲနဲ့မြန်မာစစ်ကောင်စီကိုပါဖိအားပေးနေပုံရတယ်လို့သူမြင်ပြောပါတယ်။
အော်သူပြောထားတဲ့ထဲမှာပါပြီးပါသူကဘယ်အားလုံးကိုဒန်းတူညီမျှဆက်ဆံမှမယ်လို့ပြောပြီးပါလေအဲ့တော့ MNDA တို့ဘာတို့ညာတို့အပြစ်ခတ်ရက်ဆဲဖို့နော်ဖိအားပေးဖို့လို့စစ်ကောင်စီလည်းပြောမှပဲလေဒါကြောင့်ဒါအမျိုးသားရေးနေ့မှာပေးတဲ့ဟိုသဝင်ဟွာမှာမင်းအောင်နိုင်ကငင်းညာရေးဆွေးနွေးရအောင်ဆိုပြီးခေါ်တာရှိပြဒီတစ်ခါခေါ်တာမှာထူးခြားချက်ကလက်နဲ့စွန့်ဖို့လက်နဲ့ချောက်မပါဘူးတတိထားမိပါမယ်အဲ့တော့ဒါရီယာသူတရုတ်ကဖိအားကြောင့်တရုတ်ကိုမျက်နှာလှုပ်ရတဲ့အချက်တွေဖြစ်နေနော
်ဒီဇင်ဘာလ3ရက်နေ့မှာတော့တရုတ်နိုင်ငံရဲ့ဂျာဝင်စီစံမှုအောက်မှာနိုင်ငံရေးအတွက်ဆုံဆွေးနွေးဖို့တစ်ဖက်သက်အပြည့်ရတဲ့ဆိုပြီး MNDA ကကြေညာပါတယ်ဒီမတိုင်ခင်ကလည်းနိုဘလ25ရက်နေ့မှာတင်တလီတောင်းအဖွဲ့ကလည်းတရုတ်စူရရဲ့နေဆက်တည်ငြိမ်ကျူပန်ချက်တွေကိုလေးစားအသိမှတ်ပြုတဲ့အနေနဲ့ဆွေးနွေးဖို့အသင့်ရှိပါတယ်ဆိုပြီးကြေညာခဲ့ပါတယ်ဒီဇင်ဘာလ15ရက်နေ့မှာတော့ MNDAA ကုစလေတွေနဲ့စစ်ကောင်စီကုစလေတွေတရုတ်နိုင်ငံကုမင်းမှာစတင်တွေ့ဆုံဆွေးနွေးပါတယ်။မကြာခင်ရက်ပိုင်းမှာလည်းအရခတ်တပ်တော် EE တောင်းပလောင် TNL တပ်ဖွဲ့တွေနဲ့ဆွေးနွေးဖို့စစ်ကောင်စီဘက်ကပြင်ဆင်ထားတယ်လို့ဆိုပေမဲ့ဒါကိုတော့တိကျအတိမပြုနိုင်သေးပါဘူး။ဒီဆွေးနွေးပွဲဖြစ်မလာခင်ကတရုတ်ဘက်ကဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့အရခတ်တပ်တော် EE နဲ့ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ TNL အဖွဲ့နဲ့ဒီဇင်ဘာလ10ရက်နေ့ KIA အဖွဲ့နဲ့ဒီဇင်ဘာလ17ရက်နေ့တွေမှာတွေ့ဆုံခဲ့တယ်လို့ပဲမြောက်ပိုင်းအဖွဲ့ဝင်မဟုတ်တဲ့ဝါအဖွဲ့နဲ့လည်းဒဇမလ3ရက်နေ့မှာတွေ့ဆုံတာတွေလုပ်ခဲ့ပါတယ်။တရုတ်ဂျောင်းဝန်စီစံမှုနဲ့အခုလိုရှမ်းမြောက်အဖွဲ့တွေနဲ့စစ်ကောင်စီကြားနှစ်ကုန်ပိုင်းတွေ့ဆုံဆွေးနွေးမှုတွေဖြစ်ခဲ့တယ်လို့ထိုင်းနိုင်ငံဘက်မှဆိုရင်လည်းမြမအီဒီသတွင်ဆွေးနွေးပွဲကိုထိုင်းနိုင်ငံကအင်ရှင်ဖြစ်တဲ့ဒဇမလ19နဲ့20ရက်နေ့တွေမှာပြုလုပ်ခဲ့ပါတယ်။ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊လာအိုစ်နဲ့ထိုင်းနိုင်ငံကကုစလေတွေလည်းတက်ရောက်ခဲ့ကြပါတယ်။စစ်ပွဲ brief card နဲ့အပြည့်အစုံနှိမ့်မှုတွေရှိနေကြမှာပဲနိုဘလ29ရက်နေ့မှာတော့2019 Ranger ရီအစုလိုက်ပြုံလိုက်ထွက်ပြရမှုညှဉ်းပန်းနှိပ်စက်ခံမှုနဲ့ဆက်ဆက်ပြီးတော့ ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာအမှုဆွဲတင်ထားတဲ့အပေါ်မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖမ်းရမ်းထုတ်ဖို့ ICC ရှစ်နေချုပ်ကတရားရုံးကိုရှောက်ထားလိုက်ပါတယ
် The victims the Rohingya people and so many Burmese throughout Myanmar
တရားမျှတမှုနဲ့ပြည်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးလိုလားနေတဲ့ Ranger တွေပါဝင်နိုင်ငံတော်ကမြန်မာပြည်သူတွေအတွက်အလွန်အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်နိုင်ငံတကာဥပဒေနဲ့အညီအရေးယူနိုင်ရေး ICC ရှေ့နေချုပ်ရုံးအနေနဲ့ကြိုးပမ်းနေတာ2019ခုနှစ်ကတည်းကပါဒါဟာရှေ့တော်အရှမပထမဆုံးဖမ်းဝရမ်းထုတ်နိုင်ဖို့ကျွန်တော်ရုံးရဲ့ကြိုးပမ်းချက်လည်းဖြစ်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကအခြေအနေပေါ်မှာပထမဆုံးအကြိမ်ဖမ်းဝရမ်းလည်းဖြစ်ပါတယ်အသက်ရှင်ရပ်တည်နေတဲ့လူသားမှန်သမျှအပေါ်တန်းတူရည်တူဆက်ဆံဖို့အတွက်ကျွန်တော်တို့မှာရှိတဲ့အရင်းမြစ်တွေနဲ့အတတ်နိုင်ဆုံးအစွမ်းကုန်လှုပ်ဆောင်နေတာပါအသားအရောင်ဘာသာစကားနိုင်ငံသားဖြစ်မှုဒါမှမဟုတ်ဘယ်နေရာမှာပဲရှိရှိဒါတွေဟာအရင်းမကြီးပါဘူးကျွန်တော်တို့ဆွဲချက်တင်ရလောက်အောင်အလွန်ပြင်းထန်တဲ့ပြစ်မှုတွေကိုကျူးလွန်ခဲ့သူတွေကိုဥပဒေနဲ့အညီအရေးယူနိုင်ရေးအတွက်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်နေပါတယ်
ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုဖောင်ရန်ထုတ်ဖို့ ICC ရှင်းနေချုပ်ရှောက်ထားတဲ့ပေါ်မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးကုစရဲတောင်အန်ဒရူးစ်အပါအဝင်မြန်မာတိုက်ခိုက်ဖွဲ့တွေလူခွင့်ရေးဖွဲ့တွေကကြိုဆိုထောက်ခံခဲ့ကြပါတယ်မြန်မာစစ်ကောင်စီပြောခွင့်ရသူကတော့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်မဟုတ်တာမလို့ ICC ထုတ်ပြန်ချက်တကူအတိအမှန်မပြုနိုင်ဘူးဆိုပြီးတုံ့ပြန်ခဲ့ပါတယ်ချုပ်ပြီးပြောရမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်ပခါတွေဟာလူမှုရေးစီးပွားရေးတို့ကိုပါတက်ရောက်မှုကြီးခဲ့ပါတယ်တဘောကတ်ဘေးကိုတော့မှလူလုံဘေးတွေကြောင့်ကောင်းကောင်းမစီမံနိုင်ခဲ့ပါဘူးဒါကြောင့်မလို့2024ခုနှစ်ဟာမြန်မာလူထုအတွက်ညှို့လို့ပွဲသတင်းကောင်းတွေတိတ်မရှိလာပါဘူး။2025ခုနှစ်မှာတော့ကျွန်တော်တို့သတင်းကောင်းတွေထုတ်လွှင့်ပေးနိုင်ဖို့မျှော်လင့်ပါတယ်ခင်ဗျာ။ကျွန်တော်တားညူပါ
။ဒါကတော့ VOE မြန်မာပိုင်းရဲ့နှစ်ကုန်အထူးစီစဉ်ဖြစ်ကိုတားညူကနေ2024ခုနှစ်အတွင်းဖြတ်သန်းခဲ့တဲ့တွေ့ကြုံခဲ့တဲ့မြန်မာနိုင်ငံအခြေအနေတွေကိုသုံးသပ်တင်ပြသွားတာပါရှင်။ VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။ဗုဒ္ဓဘုနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။ပထမဆုံးတင်ဆက်မှာကတော့ကျမတို့ editor ဆွေးနွေးခန်းဖြစ်ပါတယ်။နောက်ပိုင်းမှာတော့ Jancy အားကစားကဏ္ဍစတာတွေကိုလည်းနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့ editor နဲ့ဆွေးနွေးခန်းအစီအစဉ်မှာတော့ဒီစစ်ကောင်စီနဲ့တရုတ်ဖွဲ့စည်းဖို့ကြံစီနေတဲ့နှစ်နိုင်ငံပူးတွဲလုံခြုံရေးအစီအစဉ်နဲ့ပတ်သက်လို့သုံးသပ်ဆွေးနွေးထားတာပါ။တရုတ်ဆန့်ကျင်ရေးစိတ်ဓာတ်ကြီးထွားနေတဲ့မြန်မာပြည်သူတွေအတွက်အကျိုးရှိနိုင်မလားအထူးသဖြင့်လက်နက်နဲ့ဆက်ရန်တရားတွေတင်ပို့ရေးလှုပ်ဆောင်မယ်ဆိုတဲ့သဘောတူညီချက်ဟာလက်ရှိစီရေးပဋိပက္ခပေါ်ဘလို့ကြိုးတက်ရောက်နိုင်မလဲဥကြောစံတာကိုမမြသစင်အောင်ကမေးမြန်းဆွေးနွေးထားတာကိုဒီတစ်ပတ်ပြန်ပြီးတော့ထုတ်လွှင့်လိုက်ပါတယ်ရှင
်မင်္ဂလာပါဥကြောစံတာရှင
်မင်္ဂလာပါရှင်
တရုတ်ကဒီမြန်မာစစ်ကောင်စီနဲ့လုံခြုံရေးကုမ္ပဏီဖွဲ့ဖို့ဆိုပြီးတော့အဆူပြုပါတယ်ဒါဘလို့ရည်ရွယ်ချက်နဲ့ပါလဲ
ဒါအဓိကကတော့တရုတ်နိုင်ငံရဲ့အကျိုးစီးပွားတရုတ်လုပ်ငန်းတွေတရုတ်နိုင်ငံသားတွေမြန်မာနိုင်ငံထဲမှာရှိနေတဲ့အကြောင်းမျိုးမျိုးသူတို့ကာကွယ်ဖို့ဆိုတာအဓိကပါပဲတကယ်တော့မြန်မာနိုင်ငံအတွက်သာဆန်းနေပေမဲ့ကမ္ဘာအတွက်တော့သိမဆန်းပါဘူးတရုတ်ဟာ Belt and Road Initiative လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းကမ္ဘာဖြတ်ပြီးလုပ်ဖို့လုပ်ကြတဲ့ကကမ္ဘာမှာရှိတဲ့သူတို့လုပ်ငန်းတွေကိုကာကွယ်ဖို့အတွက်သူတို့ဟာဒီစီမံကိန်းကိုလုပ်ပါတယ်အဲ့ဒီနေရာမှာသူတို့ဟာတရုတ်နိုင်ငံစစ်တပ်သူတို့ PLA ခေါ်တာပေါ့ People's Liberation Army တရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော်ကိုမစုံမဲနဲ့အဲ့ဒီပုဂ္ဂလိကဒီလက်နက်ကိုင်းအဖွဲ့ကိုစုံမဲဆိုတဲ့သဘောမျိုးနဲ့ Joint Venture တွေအရေးဖွဲ့ပြီးတော့သူတို့လုပ်ပါတယ်ကမ္ဘာမှာနိုင်ငံပေါင်း20ကျော်လောက်မှရှိတယ်ထင်ပါတယ်အဖွဲ့တော်တော်များများရှိတယ်ဆိုတော့မြန်မာနိုင်ငံမှာလည်းအဓိကဒီတရုတ်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်သူတို့လုပ်လာတာဖြစ်ပါတယ်
အဲ့ဒီပူးရဲလုံညွေးကုမ္ပဏီကဘေဂနာကနေပါလာမှလဲသူကဘာတွေလုပ်မှလဲ
အဲ့ဒါကိုတော့မြန်မာနဲ့တရုတ်ကဒါညှိနှိုင်းဖို့ဆိုပြီးတော့ MOU ထိုးဖို့ဆိုပြီးတော့အစီအစဉ်လုပ်နေပါတယ်အဲ့ဒါမြန်မာဘက်ကဒါကိုပြင်ဆင်ဖို့အတွက်သူတို့ကော်မတီဖွဲ့ပေးထားတယ်ပြည်ထရေးဒုတိယဝန်ကြီးကဥက္ကဋ္ဌနောက်ပြီးတော့ဒုရဲချုပ်ပါတယ်နောက်ပြီးတော့ကျန်တဲ့ဌာနဆိုင်အကြီးအကဲတွေပါတယ်အဲ့ဒီမှာသူတို့ရဲ့ဒီအဖွဲ့ဖွဲ့ပေးထားတဲ့လုပ်ငန်းအဲ့လုပ်ငန်းကော်မတီရဲ့လုံငန်းတာဝန်ဆိုပြီးတော့ကြီးညာတွေ့စကောက်စီဘက်ကအဲ့ဒီမှာနိုင်ငံတော်အချုပ်အခြာအနာကိုထိပါနိုင်ခြင်းရှိမရှိနောက်တစ်ခုကနိုင်ငံတော်နဲ့အများပြည်သူအတွက်အကျိုးကျေးဇူးဖြစ်ထွန်းဖို့ရရှိမရှိအဲ့ဒါဘယ်သူအကျိုးစီးပွားနိုင်ငံတော်အကျိုးစီးပွားလဲအများအားနိုင်ငံရေးသိပ္ပံပါဒါ national interest ဆိုတာအများအားမေကုန်တယ် whose interest ဘယ်သူအကျိုးစီးပွားနိုင်ငံတော်အကျိုးစီးပွားဆိုတာဆိုပြီးတော့အမျိုးမျိုးဖြစ်လာနိုင်ပဲရှိတယ်ဆိုဒီထဲမှာပို့ပြီးတော့အရေးကြီးပြီးသူတွေထောက်ပြတာနံပါတ်3မြင်ဆွဲမှာပြပမှတင်သွင်းလာမြည်လက်နက်တွေအထုကရိယာတစားဘလာတွေကိုသူတို့ဘလို့တင်သွင်းမယ်ဆိုတော့စီစစ်မယ်ဆိုတော့လက်နက်တင်သွင်းရေးနဲ့ပတ်သက်ပြီးတော့လည်းပဲသဘောတူညီပါလာမယ်ဆိုတဲ့ကြောင့်ဒီဟာမြန်မာနိုင်ငံမှာတော့တော်လေးအရေးကြီးတဲ့အခက်အခဲပါဝင်မယ်လို့ဆိုတာသိရပါတယ်ဆိုတော့တရုတ်ကတကယ်တော့ဒီလိုလုပ်ကြတဲ့ကတရုတ်ရဲ့ဩဇာကိုကျွန်တော်စောစောပြောခဲ့ဆိုသူစစ်တပ်ကသာမသုံးတာဒီစစ်တပ်မပါဘဲနဲ့ကမ္ဘာမှာသူတို့ရဲ့စီးပွားရေးလုပ်ငန်းတွေဟာတစင်လုံလုံရေးတွေထားရလဲပဲသူတို့ရဲ့ဒီဩဇာအာဏာကိုတိတ်တဆိတ်လွှမ်းမိုးဖို့ကြိုးပမ်းတယ်ဆိုပြီးတော့ပြောကြပါတယ်အဲ့ဒါဥပမာတချို့ဆိုတင်စားလို့ပြောရဲ China Wagner တဲ့ဟိုရုရှားမှာဖြစ်သွားတဲ့ Wagner ကြီးစားတပ်ဖွဲ့လို့ပေါ့သူတို့အဲ့လိုသုံးတယ်ဆိုပြီးတော့သူတို့ပြောကြတယ်သို့သော်လည်းပဲ Wagner Waruaro, Surua, Belluma Kunia, Ukraine Seven, Through Good and Winter Direct Mabai Maro, Logistic, they boost Hongiro, Tamayro, Aramuri, Ma Pawinger, Miaware. A good Jaro, Yamana, Majaro, Surunet, the Botany Loma Sikonsia, Tain the Lenaga in Azurine, Pidin Zipchen, Tabio, and UG Democracy Rare in Azurine, and a type of chinese or Dinama Throne in a Thibio, Pelu Yetimle.
สุราสิปิรอเอจีเดเมกวนทุซะผิดเดลุทีมาเดอกูติยุกะลุลุลารากูเมมาลูรูอะลักขันနိုင်จีชีลาเอ็นยูจีอะออนาวต้ายนาเลนเนไกเนียออเอบอเมมาลูรูอะเลมคันลุดีคาลุโพอจองผิดลาออตะเกรอเมมาลูรูอะสิกกองซีอานาซินปิกิยาเตยุหานอกกาซีเยซูเตยุเซยงเนเตยุจูซีบอยูตรูอะเปมมาทาบิรอไตแคจาริซีเกเร
နောက်ဆုံးမကြသေးငါဆိုတေယုတ်ကောင်စီဝင်ရုံတော့အတိုက်ခံရတယ်ဆိုတော့တေယုတ်ကသူတို့မုံလာတယ်သူတို့မှယမ်းများနေတယ်ဒါကိုစစ်ကောင်စီသူတို့ရဲ့နိုင်ငံသားရဲ့နဲ့သူတို့ကျူးစီပေါ့မကွယ်ပေးနိုင်တော့ဘူးသူတို့ကိုယ်တိုင်ဝင်ပြီးတော့တနည်းနည်းလောက်ရမယ်ဆိုတဲ့သဘောမျိုးနဲ့လုပ်တယ်လို့ယူဆရပါတယ်တချို့ကခက်မှန်းကြတယ်တေယုတ်ကမှားတယ်ဒီကိစ္စမှာခင်ဗျားတို့ဘက်မှနေပြီးဆွေပြောတ ဩဇာအောက်မှာကြောင်းနေရတာအများကြီးပဲလေဆိုအခုစစ်ကောင်စနေနှိမ့်လိုက်ခြင်းအပြင်အဲ့ဒီဒေသတွေကိုကြီးစုထားတဲ့တိုင်းရင်းသားအင်အားစုတွေကိုစစ်ကောင်စနေပေါင်းပြီးတော့တိုက်တဲ့အထက်မှာပါဝင်ရအောင်ဖြစ်လာတယ်ဆိုတော့သူတို့အကျိုးစီးပွားကိုကာကွယ်လာတဲ့မြန်မာပြည်တွင်းစစ်မှာတရုတ်ဟာကိုရီးယားရော involve ဖြစ်လာတယ်ပါဝင်ပတ်သက်လာတယ်ဆိုတော့ပုံရိပ်ကပို့ပြီးထင်ရှားလာမယ်ဆိုပြီးတော့လူတော်တော်များများကအဲ့ဒါကိုထောက်ပြကြပါတယ
်နောက်တစ်ခုကကြတော့ဒီမြန်မာအရေးမှာဟိုအိန္ဒိယပို့ပြီးတော့နောက်ပိုင်းမှာထဲထဲဝင်ဝင်ပါလာတဲ့သဘောရှိပါတယ်အဲ့တော့အိန္ဒိယချင်းနိုင်ငံတွေရဲ့သဘောထားရောဒီလိုဒီတရုတ်ရဲ့လူငင်းကုမ္ပဏီဖွဲ့မယ်ဆိုတဲ့ပုံမှာ
အိန္ဒိယအရေးကြီးဆုံးပါပဲအိန္ဒိယမြန်မာအရေးမှာထက်တဲ့ဝင်မပါခင်ကတည်းကသူကရခိုင်မှာကလဒန်စီမံကိန်းဆိုတာလုပ်တယ်ဘယ်ဆုံးဖွံ့ဖြိုးရေးကလဒန်စီမံကိန်းဟာရခိုင်နေမြန်မာပြည်မကဘူးအဲ့ဒါကိုဖောက်ပြီးတော့ look east act east policy အာရှဒေသမှာအရှိဘက်ကိုထိုးဖောက်ပြီးတော့ရှင်းအောင်အာရှတို့အရှင်တို့ကသူတို့စီပွားရေးလို့ဘုဆက်တဲ့ဘုအတွက်စီမံကိန်းလုပ်လာသိရေးကြီးတဲ့စီမံကိန်းမှာဒီဟာတရုတ်ပြည်ရဲ့ရခိုင်ကားတစ်စင်းဘင်္ဂလားပင်လယ်အော်အိန္ဒိယသမုဒ္ဒရာကိုထွက်ဖို့လမ်းကြောင်းအရေးကြီးတယ်လို့မဟာဗျူဟာအရေးကြီးတယ်လို့ဒီရခိုင်ကလဒန်စီမံကိန်းကဖြတ်ပြီးဒီဘက်ကိုလာမယ့်ကိစ္စတွေဟာလည်းပဲအိန္ဒိယအတွက်အလားတူအရေးကြီးပါတယ်ဆိုတော့ပို့ဆိုတာတရုတ်နဲ့အိန္ဒိယနှစ်နိုင်ငံတဘာဝအဖြစ်နဲ့မတည့်ကြဘူးဟိုတို့မြောက်ပိုင်းမှာသူတို့ကနေစာချင်းလူပြီးတော့လည်းမကြခဏပဋိပက္ခဖြစ်နေဒေသလည်းဖြစ်တယ်ဒီဘက်ကိစ္စအစပြီးတော့ဖြစ်ခဲ့တာပေါ့လေဆိုတော့ဒီကိစ္စမှာလည်းသူတို့ထိတ်တိုက်ကိုတွေးလာနိုင်တဲ့အခြေအနေရှိပါတယ်အများဆုံးထိတ်ထိတ်ပြပြဖြစ်မှာအိန္ဒိယပါပဲအဓိကအဖြစ်ဒီကြောက်ဖြူစိတ်ကန်းလုံခြုံရေးအတွက်ဒီတေစစ်တပ်တွေအိမ်မှာဆက်လာရဲဆိုရင်အိန္ဒိယတို့ကသိအရေးကြီးလာပြီနောက်ပြီးတော့ကြောက်ဖြူနယ်ကဒန်စီမံကိန်းစစ်တွေနဲ့ဆိုတာမိုင်းချောက်ဆယ်လောက်ပဲဝေတာသိပြီးတော့ကွာလာတာမဟုတ်ဘူးဆိုတော့ဒီနေရာမှာသူတို့နှစ်ဖက်ထိတိုက်တွေ့မယ်ဆိုရင်သိဆိုရင်ကြဖြစ်ပါတာအိန္ဒိယပေါ့နောက်အိန္ဒိယနိုင်ငံအိန္ဒိယနိုင်ငံဘင်္ဂလားဒေ့ရှ်လည်းကြိုက်မှာမဟုတ်ဘူးဘင်္ဂလားဒေ့ရှ်ဟာချိခါစီနာအစိုးရကတော့တရုတ်နဲ့နှိစက်တယ်ဒါပေမဲ့အခုရှိနေတဲ့ဒီမမယူနုစ်အစိုးရကတော့တရုတ်ကိုသူတို့ကလောက်ထိအမြင်မကြည်လာဘူးဆိုတော့သူတို့ကလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့သိကြည်လင်းစရာအကြောင်းမရှိပါဘူး။နောက်ထိုင်းဆိုရပါဘူး။ထိုင်းကလည်းပဲမြန်မာအစီအပဲအင်းကြီးတရုတ်နဲ့သူတို့ကရန်သူမဟုတ်ပါဘူး။ဒါပေမဲ့လည်းမြန်မာအရေးမှာသူနဲ့ဆက်ဆံတဲ့ချွေးနေရတဲ့ကိစ္စတွေမှာတရုတ်ကနောက်ကပါဝင်လာမဲ့ဟောထိုင်းလည်းကြိုက်မှာမဟုတ်ပါဘူး။ဒါချင်းတော့ထိုင်းကအမေရိကန်နဲ့လည်းမိတ်ဆွေနိုင်ငံဖြစ်ပါတယ်ဆိုတော့ဒီအင်းကြီးနိုင်ငံတွေအတွက်လည်းပဲတော်တော်အကျယ်ကြီးစရာဖြစ်မယ်လို့သုံးသပ်ကြပါတယ်။
နောက်ပြီးတော့ဒီတိုင်းသားလက်နက်ကိုင်တွေအေးမှာရောတရုတ်ကဘယ်တိုင်းတာထီသူကဩဇာလွှမ်းမိုးနေတယ်လို့ပြောလို့ရမလဲအခုဒီလိုလုံခြုံရေးကုမ္ပဏီဖွဲ့မယ်ဆိုတော့အမေရိကန်တို့ဥရောပတို့ကရောဘယ်လိုတုံ့ပြန်လာနိုင်လဲ
တိုင်းသားအေးကိုပြောမယ်ဆိုရင်တော့ဆင်းမြောက်တွေသားတိုင်းသားတွေပေါ်မှာသူဟာတော်လေးဩဇာအာဏာရှိခဲ့တယ်လို့သုံးသပ်ကြပါတယ်ဒါပေမဲ့အခုခါမှာနီနောင်မဟာမိတ်သုံးဘွဲ့ဖြစ်ခဲ့တဲ့အထက်မှာအေးကိုသူတို့ပါမှာထီလို့မရနိုင်တဲ့အခြေအနေရှိနေတယ်ဟိုဘက်မှာအဲ့သုံးဘွဲ့နဲ့စစ်ကောင်စီနဲ့ပထမပိုင်းမှာအပြည့်ရဖို့စဉ်းစားပေးခဲ့တာမှအေးနဲ့မရခဲ့ဘူးအေးကသဘောမတူဘူးဆိုပြီးတော့ပယ်ချခဲ့တယ်ဆိုတာမကြခဏကြားတယ်။ဆက်မြောက်မှာကြံတဲ့အဖွဲ့တွေပေါ့လေ TNLA တို့ကိုကန်တို့တင်းကတော့ကြီးလို့ရတယ်ပေါ့လေ။ဆိုတော့အခုခါမှာ TNLA ကလည်းပဲတရုတ်ဖိအားပေးတဲ့အတိုင်းစစ်ကောင်စီနဲ့စဉ်းစားပတ်မယ်လို့ပြောထားတယ်။ TNLA ကသူတို့နဲ့တရုတ် ညွန်ကြရတဲ့အတိုင်းစဉ်းစားမယ်ဆိုတာတောင်မှလုံးဝခင်ဗျားတို့ကြိုက်လို့လုပ်ပါလို့ဆိုပြီးလက်စင်ခံမဲ့သဘောတော့မဟုတ်ပါဘူးသုံးသပ်သူတွေပြောရတဲ့ကျွန်တော်ကြားလိုက်တဲ့ဟိုနေ့ကလည်းပဲသူတို့ဟာနည်းမြဲတော်များများလူကျင်တာရပြီးသူတို့လူကျင်တာရပြီးတော့မှသူတန်းသူစားပြီးဆွေးနွေးမှာတို့အကျိုးစီးပွားကိုတော့ဒုံရင်တိုင်းအကုန်လုံးပြန်ပြီးဆုံးပေးနိုင်ဘူးဆိုတော့တော့ ခရရေးခရရေးဆိုရင်တရုတ်ကတော့လည်းပဲညှို့လုံးတယ်ခုမြေရှားထွက်တဲ့နေရာကိုတင်ထားပြီးတော့ဟိုအထုတွေသားသတ်မှတ်ထားနေရာကိုမောင်းထုတ်ပြလိုက်ပြီးဖျက်သိမ်းတယ်ဆိုကြင်ညာပြီးတော့ဒါသူတို့လုံးဝထိချုပ်တယ်ဆိုပြီးလှုပ်လာတာဖြစ်ပါတယ်သူတို့လည်းပဲဒေဥ္ဇာကိုနာခံမဲ့သဘောလောက်တိမဟုတ်ဘူးနောက်အေးအေးဆိုရင်တော့အဝေးကြီးပေါ့အေးမှာဟိုဘက်ထိလည်းလမ်းပေါက်တယ်ဆိုတော့အေးပေါ်မှာသူတို့ န်ရဲ့ခုနပြောခဲ့တဲ့အိန္ဒိယသမုဒ္ဒရာတွေကိုအဲ့ဒီကဖြတ်ပြီးသွားမဲ့နေရာမှာတေစစ်တပ်တွေထားလာမယ်ဆိုတာအစကတည်းကအမေရိကန်အခြေပြုအထူးသဖြင့်အနောက်နိုင်ငံတွေကလူတွေကတရုတ်တွေဟာကမ္ဘာမှာအဲ့လိုလုံခြုံရေးကုမ္ပဏီတွေဖွဲ့လာတာသူတို့စစ်တပ်မဟုတ်ဘူး PLA တရုတ်ပြည်သူလုံခြုံရေးတပ်မတော်မဟုတ်ရင်တမယ်ပဲတရုတ်အစားနဲ့မကင်းဘူးဒီနေ့အပြင်တရုတ်ရဲ့အာဏာကိုပေါ့လေ state power ကိုကမ္ဘာကိုလွှမ်းမိုးဖို့အတွက်ဒါတိတ်ဆိတ်ကြီးလန်းလှန်လာတာဟာဖြစ်တယ်။ထိုနည်းလောက်ပဲဝါဂနာအဖွဲ့ကလည်းပဲရုရှားတို့လိုပဲသုံးခဲ့တယ်ဆိုပြီးပြောခဲ့ကြတယ်ဆိုတော့အခုလည်းပဲအနောက်နိုင်ငံတွေကလိုပဲမြင်ထားမှာပါပဲ။အမေရိကန်တို့ကတော့လုံးဝဒါဟိုလက်ပိုက်ကြီးနေမရှိဘူးအထူးတတိထားဆောင်ကြီးနေလိမ့်မယ်လို့ယူဆပါတယ်။တကယ်လို့အမေရိကန်ကလည်းတရုတ်ဝင်လာလို့ငါတို့လည်းထိတ်တဲ့သူတို့တွေးခဲ့တယ်ဆိုရင်တော့မြန်မာပြည်အတွက်အခြေအနေကမကောင်းဘူး။အဲ့လိုဖြစ်လာရင်တော့မြန်မာပြည်ဟာ proxyconflict zone ဖြစ်လာမှာပေါ့လေတော်တော်ပဲဩဇာကံဖွဲ့ရင်ဖွဲ့ရမှာတိုက်တဲ့ပုံစံမျိုးနဲ့ဖြစ်လာနိုင်တယ်လို့ယူဆပါတယ
်အဲဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမြင်မေးနေကြမေးကုန်မေးရမယ်နဲ့တူပါတယ်မြန်မာနိုင်ငံရဲ့ဒီပြဿနာပြည်လဲဖို့အလားအလာဘယ်လိုရှိပါလဲ
အမြဲဖြစ်နေရဖြစ်ပြပေါ့ပဲအလန့်ဝေးပါတယ်တကယ်တော့ဒီနိုင်ငံတွေပြည်ပနိုင်ငံတွေပါဝင်ပတ်သက်လာလေမြန်မာနိုင်ငံပြဿနာပြည်လဲဖို့ကပူပြီးအလံဝေးလေလို့ပဲပြောမှာပါကိုတို့အချင်းချင်းညှိနှိုင်းနိုင်မှာဖြစ်မှာပါစစ်တိုက်ပြီးတော့မင်းစီမငါအေးမယ်ဆိုတဲ့ဟာကတော့အဲ့လိုတော့တချို့ကတိုက်တဲ့ခါမှာတော့ဒီလိုကြွေးကြော်စမ်းတိုက်ကြတယ်ဒါပေမဲ့ဒီဟာဒီမှန်ရဲ့ပန်းနိုင်မဖြစ်နိုင်ပါဘူးဒီမှန်ရဲ့ပန်းနိုင်ဟာငါတို့ညှိပြီးတော့လသိမ့်ပြီးငါတို့နိုင်ငံအကျိုးအတွက်မဟုတ်ရင်ငါတို့နှစ်ဖက်လုံးဟိုပြည်ပဟာတွေဝင်လာပြီးတော့ငါတို့မြေစာပင်ဖြစ်လိမ့်မယ်ဆိုတဲ့အစီနဲ့လုပ်ရမယ်အဲ့လိုဖြစ်ပေါ်လာပဲအဓိကဒီသဘောထားကတော့တွန်လှန်ရေးလုပ်နေတဲ့အင်အားစုတွေမှာအစအရဒီသဘောထားရှိပါတယ်သူတို့ဟာတိုင်းဒါလည်းပဲငါတို့ကိုပိုင်အုပ်ချုပ်ခွင့်ကုကြမှာကိုဖန်တီခွင့်ရကြမယ်ပြည်ထောင်စုထဲမှာအထူးနေကြီးတဲ့လူတွေကြီးပါပဲဒါပေမဲ့စစ်တပ်ကသူတို့ရလျင်ကြီးဆိုးရမယ်သူတို့စုမွေးရေးဆိုတဲ့သဘောတရားများနေတယ်ထင်သူတို့ကဒါကိုစွန့်လွှတ်ရမယ်သူတို့ဒီဟာကိုစွန့်လွှတ်ရမယ်အင်းချင်းနိုင်ငံတွေမှာအင်ဒိုနီးရှားတို့ကတော့စွန့်လွှတ်ခဲ့ကြတာပဲစစ်တပ်ကဒီသဘောထားကိုတဖြည်းဖြည်းစွန့်ပြီးတော့ဒီမိုကရေစီလုံးဝဖြစ်လာပြီပဲအင်ဒိုနီးရှားတို့ကဘာမှ third biggest democracy in the world ဆိုတော့ကြွေးကြော်လက်မထောင်တဲ့အခြေဖြစ်လာပြီမြန်မာနိုင်ငံဘာကြောင့်မဖြစ်နိုင်ဘူးလဲမြန်မာစစ်တပ်ဟာအများကြီးဒါကိုစဉ်းစားပြီးတော့လုပ်တင်နေထင်ပါတယ်နှုံးဖုံးရင်တော့ဒီပဋိပက္ခကတော့ပြည်ပဩဇာမရှိအောင်မှာပြည်တွင်းမှာစစ်တပ်နဲ့ဒီမိုကရေစီအားစုတွေကတော့ပဋိပက္ခဆက်လက်ပြီးတော့စဉ်းစားမယ်ထင်ပါတယ်ဟုတ
်ကဲ့ပါဦးကျော်စန္ဒရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
ဒါကတော့ editor ဆွေးနွေးခန်းအစီအစဉ်ကိုဦးကျော်စန္ဒာနဲ့အတူမမြသဇင်အောင်ကတင်ဆက်ခဲ့တာပါအခုတော့ဂျန်စီကိုကြည့်ကြရအောင်ပါရှင်အမေရိကန်ရေတပ်အရာရှိတယောက်ဖြစ်တဲ့မြမပြည်ပွားလီဆူတိုင်းသားလူငယ်တယောက်အကြောင်းမှာမြမလူငယ်အများစုမက်လေရှိတဲ့ American Dream ဆိုတာကိုအောင်မြင်အောင်ဘယ်လိုတွေစူးစမ်းခဲ့ရတယ်လဲဆိုတာကိုသူကပြောပြမှာပါလူငယ်တွေအနေနဲ့ American Dream ကိုမက်ခွင့်ရဖို့ဘလူတွေစူးစမ်းတယ်လေဘာကြောင့်စူးစမ်းတယ်လဲဆိုတာတွေကိုသိနိုင်ဖို့မက်ခင်လေးကဆက်သွယ်မေးမြန်းထားပါတယ
် Hello ဂျန်စီတို့တချင်ရောက်ပြီဂျန်စီတို့ရဲ့ American Dream ဆိုတာကမြန်မာနိုင်ငံမှာသာမကဘဲနဲ့ကမ္ဘာအနှံ့မှာရှိတဲ့ဂျန်စီလူငယ်လေးတွေမက်လေးရှိတဲ့အိမ်မက်လေးတခုเนาะဒီတစ်ပတ်မှာတော့မြန်မာနိုင်ငံကနေပြီးတော့ရွှေပြောင်းနေထိုင်သူတယောက်အနေနဲ့အမေရိကကိုရောက်လာပြီးတော့သူ့ရဲ့ American Dream ကိုအောင်မြောက်မှတ်သွားတဲ့လူငယ်လေးတယောက်နဲ့မိတ်ဆက်ပေးခြင်းနဲ့သူကလက်ရှိမှာလည်း American ရေတပ်မှာအရာရှိတယောက်အနေနဲ့တာဝန်ထမ်းဆောင်နေတဲ့လူငယ်လေးတယောက်လေးသူဘလို့မျိုးစူးစမ်းခဲ့လဲသူ့ရဲ့ American Dream ကိုဘလို့အောင်မြောက်မှတ်သွားခဲ့လဲဆိုတာလေးသူပြောပြတာကိုနားထောင်ပေးကြအောင်เนาะ
ကျွန်တော်နာမည်ယောရှုလို့ခေါ်ပါတယ်ကျွန်တော်လက်ရှိအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရေးတက်စကမ်မာလိန်သိသိရရရှိနေတဲ့တာဝန်ထမ်းဆောင်နေပါတယ်အားလုံးတွေ့ရဝမ်းသာပါတယ်
တိုင်းသားလေးယောစုကသူမြန်မာနိုင်ငံမှာနေခဲ့တော့အကြောင်းလေးကိုလည်းအခုလိုပဲပြောပြထားသေးတယ
်ကျွန်တော်မိုင်းရှုမြို့မှာဒီလိုပဲပေါ့နော်ဒီဒီမြန်မာနိုင်ငံဆယ်တန်းထိဒီလိုပဲနေမှာကြောင်းတက်ခဲ့တယ်ကျွန်တော်ဆယ်တန်းအောင်တော့ကျွန်တော်ဒီခရင်တက်ကြလို့ပေါ့နော်ဒီလော်လင်ခရင်ပင်လုံနီးမြတက်ကြလို့မှာကျွန်တော်ဒုတိယနှစ်အထိတက်ခဲ့တယ်ဒုတိယနှစ်တော့မပြီးခဲ့ပါဘူးဆမစာ first semester ပြီးခဲ့တယ
်ရွှေပြောင်းနေထိုင်သူတယောက်အနေနဲ့အမေရိကန်ကိုရောက်ဖြစ်လာပုံလေးကိုလည်းပြောပြပေးပါဦး
မလေးရှားကျွန်တော်2012ဖေဖော်ဝါရီလမှာကျွန်တော်သွားတယ်ပေါ့နော်။သွားတဲ့အကြောင်းရင်းတော့ကျွန်တော်အကိုမီတာစုထဲမှာရှိဆိုတော့ကျွန်တော်အသက်ညစ်တယ်ဆိုတော့သူတို့ကဟိုမှာဒီအသက်16နှစ်အောက်လူကြီးအားလုံးခေါ်တယ်ပေါ့နော်။အဲ့ချိန်မှာသူကကျွန်တော်ကိုဒီလိုမျိုးပဲဒီ immigration ကနေခေါ်တဲ့ပုံစံမျိုးကျွန်တော်ခေါ်ရတာပေါ့။သူတို့အားလုံးတော့ဒီအမေရိကသွားဖို့အတွက် asylum တင်ထားကြဆိုတော့ကျွန်တော်အမေရိက2015ဖေဖော်ဝါရီလမှာဒီ Oklahoma ပြည်နယ်မှာအခြေဆိုင်ရောက်ရှိပါတယ
်တက်20ကျော်အရွယ်နဲ့အမေရိကကိုရောက်လာတဲ့အချိန်မှာသူကြုံတွေ့ရမယ့်အခက်အခဲတွေရောဘာတွေဖြစ်မလဲ
ဒီကိုကကျောင်းတက်နေတယ်အလုပ်တွေတော့လုပ်နေတယ်ဆိုတော့အစားတောက်လဲအဆင်ပြေမလားအဆင်ပြေပြီမလားပုံမှန်ဒီမှာကျွန်တော်ကန်တီးလေးတွားလိုက်နေရပါပြီအတုံးဆုံးလို့ချင်လားမဟုတ်ရင်ငါစားချင်လားကန်တီးတွားလို့ရတယ်ဒီမှာတော့ကန်တီးတွားမယ်ဆိုရင်လည်းအချိန်လူပြီးတွားရတယ်ပြီးတော့ဆိုတဲ့အချိန်နဲ့ဒီဟာလာလို့လည်းတွားလို့လည်းမရပြန်ဘူးပြီးကျောင်းမှာဆိုလဲဆရာဆရာမပြောရလဲတည်မလားဒီမှာကျတော့သူတို့တွေကကျတော့ဒီက culture နဲ့သူတို့ကစကားပြောတယ်။ဥပမာဆိုရင်သူတို့ကစကားတစ်ခုပြောလိုက်ပြီဆိုရင်သူတို့ကလွန်ခဲ့တဲ့1980တုန်းကရုပ်ရှင်တကားသူနိုင်ရှင်ပြသူတို့ကပြောလိုက်တယ်ဆိုရင်တခါတော့ဝါခနဲ့ကြောက်ရတယ်။ဒါပေမဲ့ကျွန်တော်ဝါခနဲ့ကြောက်အောင်မရဘူး right အဲ့လိုပေါ့နော်
။သူကြောင်းထပ်ဖို့စပြီးတော့ကြိုးစားတဲ့အချိန်မှလည်းအခက်ခဲတွေအများကြီးနဲ့ကြုံခဲ့ရတယ်တဲ့
။အခက်ခဲရတော့ဘယ်နဲ့စပြောမလဲဆိုတော့နံပါတ်1နဲ့ကြောင်းရွေးတာပေါ့နော်။ကြောင်းကလည်းသူတို့ကအထိုက်လျောက်လောက်ပဲကြီးတာပေါ့နော်။နောက်ကြတော့အားလုံးကဒီဖောင်ကိစ္စတွေအစဘလူပီအမ်အဆုံးတာအားလုံးကြတော့ကိုယ့်ရဲ့ကိုယ့်ဖက်ပြန်ကြတာပေါ့နော်ဒါလည်းတော့ပထမဆုံးကြောင်းသွားဆိုရှောက်တော့တင်ရတာပေါ့အဲ့ဒါတော့ပထမဆုံး challenge တွေပေါ့နော်ဒီခုကကြတော့ကိုယ်သွားချင်တဲ့ major မှာသွားခဲ့လူတွေတိတ်မရှိတာပေါ့ဥပမာဆိုကျွန်တော်က engineering သွားချင်တယ်ဆိုရင်ကျွန်မြန်မာတိုင်းတမဆိုရင် engineer သွားလို့တိတ်မရှိကြအောင်အဲ့မှာပြန်တော့ဒုက္ခတစ်ခါပြန်ရောက်တာပေါ့ဘလို့သွားမှလည်းပြီးရင်ပါတယ်ယူရမှလည်းကိုယ်ပဲချိန်ပဲချိန်မှာကြောင်းပြီးချင်လဲဆိုအဲ့ဒါလေးပေါ့နော်ကျောင်း advisor တွေတော့ရှိပါတယ်ပေါ့နော်ဒါပေမဲ့လည်း advisor ကိုကိုကဆက်စားရောက်ဆို advisor ကတော့မလို့တောင်းမှန်းဆက်မသိဘူးအဲ့မှာကျွန်တော်တခါဆက်မစားနှစ်ခုလောက်ကျွန်တော်တတော်ဒုက္ခရောက်လိုက်တယ်တနစ်လာပေါ့ခင်ဗျာ
American dream ကိုအောင်မြောင်မဲ့ခဲ့တဲ့လူငယ်လေးတယောက်ကသူ့ရဲ့ခံစားချက်ကိုအခုလိုပဲပြောပြထားတယ
်သူပြောမယ်ဆိုတော့ PD ဖြစ်မိတယ်ပေါ့နော်အတူရှုံးပြောမယ်ဆိုတော့ကျွန်တော်အလုပ်ကတကယ်တင်တယ်အရာရှိနေတဲ့ကျွန်တော်ဒီ F18 တို့ F35 တို့ဒီအလုံးကျွန်တော်ကဒီထင်တယ်ရပါတော့ပြီးတော့လည်းမိမိအနေနဲ့မြန်မာနိုင်ငံသားဟုတ်တယ်တတိယမှာတော့ကျွန်တော်ဒီလီစုတိုင်းသားဆိုတော့အရင်နေတယ်လေနော်ပြီးဆိုရင်အရှဆိုလည်းအရင်နေတယ်အရာရှိထဲမှာဆိုရင်တော့မှအဲ့တော့ဒီလိုနေနဲ့ကိုကဒီမှာလေဒီတင်မောပေါ်မှာဟေးကမာပြရလာတဲ့လီစုတိုင်းသားတယောက်ဒီမှာတင်မောမောင်းနေတယ်လေလင်းထင်ထင်ရေလောက်တယ်ဆိုတာဟာလေစိတ်ကမှပီတိဖြစ်မိတာပေါ့နော်
။တောင်မြင့်မြို့ကြောင့်အမေရိကကိုရွှေ့ပြောင်းနေထိုင်နေကြတဲ့လူငယ်တွေအတွက်လည်းယောရှုကအခုလိုပဲအားပေးစကားပြောထားသေးတယ်
။အမေရိကဆိုတာဒီမှာလေပြောတာကတော့ American Dream ပေါ့နော်။ကျွန်တော်ပြောရတာကျွန်တော်သွေးကြုံနေနေတော့ကိုလုံဆိုရင်ကိုဖြစ်တယ်ဆိုတော့ကျွန်တော်အာမခံရတယ်အမေရိကမှာတော့။အဲ့တော့တကယ်လို့ဒါဘာဒီမှာလမ်းစာပြောက်ပြီးတော့အမေရိကရောက်လာခဲ့တဲ့ဆိုရင်ဘယ်ကနေပဲဖြစ်ဖြစ်ကြောင်းတက်ပါကြောင်းသွားပါတနည်းနည်းချင်းချင်းမှာတနည်းအားတော့ရောက်မှာပါ
။ကဲဂျန်စီတို့ရေဒီတစ်ဘက်ကတော့လူငယ်လေးတွေမက်လေးရှိတဲ့ American Dream ကိုဘလို့အောင်မြောင်မက်ရမလဲဆိုတာကိုပြောပြပေးသွားတာเนาะ။နောက်တစ်ဘက်ဒီကြလို့ရှိရင်လည်းဂျန်စီလူငယ်လေးတွေတိထိုက်တဲ့အကြောင်းအရာလေးတွေကိုဆက်ပြီးတော့တင်ဆက်ပေးသွားဖို့ရှိတာမို့လို့ဂျန်စီအစီအစဉ်ကိုဆက်စောင့်ကြည့်ဖို့မမေ့နဲ့เนาะ။တတ
ဒါကတော့မက်ခင်လေးအပတ်စဉ်တင်ဆက်နေတဲ့ဂျန်စီအစီအစဉ်ပါရှင်။အခုတော့အားကစားကဏ္ဍကိုကြည့်ကြရအောင်ပါအမေရိကန်ကနေဒါနဲ့မက္ဆီကိုနိုင်ငံ၃နိုင်ငံပူးတွဲအိမ်ရှင်ဖြစ်ကျင်းပမဲ့2026ကမ္ဘာဖလားဘောလုံးပွဲရဲ့ဖိုင်နယ်ကိုနယူးယောက်နယူးဂျာစီမှာကစားဖို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကရွေးချယ်လိုက်ပါတယ်အခုလိုရွေးချယ်လိုက်တဲ့ပေါ်မှာဘောလုံးဝါသနာရှင်ပရိသတ်တွေရဲ့အမြင်တွေကိုကိုရဲနိုင်ကစူးစီးတင်ပြထားပါတယ်ရှင်
2026ကမ္ဘာဖလားဘောလုံးပွဲဖိုင်နယ်ကိုတော့ New York New Jersey က MetLife ဘောလုံးကြီးမှာကစားတော့မှာဖြစ်တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကကြေညာလိုက်ပါတယ်။ American, Canada, Mexico သုံးနိုင်ငံပူးတွဲအရှင်ဖြစ်ကျင်းပမဲ့2026ကမ္ဘာဖလားဘောလုံးပွဲပွဲစဉ်တွေကျင်းပမဲ့နေရာတွေကို Florida ပြည်နယ် Miami မြို့မှာ February 4ရက်နေ့ကကြေညာခဲ့တာပါ။2026ကမ္ဘာဖလားဘောလုံးပွဲတွေကိုတော့ Canada နဲ့ Mexico နိုင်ငံတွေကအုပ်စု10ပွဲအပါအဝင်73ပွဲစီကျင်းပခွင့်ရခဲ့ပြီးတော့ Channel ပွဲတွေကိုတော့ American နိုင်ငံမှာကျင်းပသွားမှာဖြစ်ပါတယ်။ဖွင့်ပွဲကိုတော့ Mexico နိုင်ငံ Mexico City က Aztec ကဘောလုံးကွင်းကြီးမှာကျင်းပသွားမှာဖြစ်ပြီးတော့ Mexico ဟာအခုလို American Canada တို့နဲ့၃နိုင်ငံပေါင်းပြီးတော့ကျင်းပခွင့်ရတဲ့အတွက်ကမ္ဘာဖလားကို၃ချိန်မြောက်အရှင်ဖြစ်ကျင်းပခွင့်ရတဲ့ပထမဆုံးနိုင်ငံဖြစ်လာခဲ့ပါတယ်။ဒီအရှင်၃နိုင်ငံရဲ့အဖွင့်ပွဲစဉ်တွေကိုတော့Toronto, Mexico City နဲ့ LA မြို့တွေမှာကျင်းပသွားမှာဖြစ်တယ်လို့လည်း FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကပြောပါတယ် Quarter Final ပွဲစဉ်တွေကစပြီး Final ထိ America မှာကျင်းပသွားမှာဖြစ်ပြီးတော့ Quarter Final 4ပွဲကိုတော့ LA, Kansas City, Miami, Boston မြို့တွေမှာကျင်းပသွားမှာဖြစ်ပါတယ် Semi Final 2ပွဲကိုတော့ Dallas နဲ့ Atlanta မြို့တွေမှာကျင်းပသွားမှာဖြစ်ပြီးတော့တတိယနေရာလူပွဲကိုတော့ Miami မှာကျင်းပသွားမှာဖြစ်ပါတယ်ကောဘောလုံးဖွဲ့ချုပ်အနေနဲ့ final ပွဲကျင်းပမဲ့နေရာကိုခက်ခက်ခဲခဲနဲ့နောက်ဆုံးချိန်ထိရွေးခဲ့ရတယ်လို့ FIFA ဥက္ကဋ္ဌ Gianni Infantino ကပြောပါတယ်
။ Yeah, well I'm sure that New York New Jersey are celebrating now and they should celebrate because they obtained the biggest game in the history of football this final in 2026
and New York and New Jersey in a home way can jam so that they jawa le home way le khan de ma le ba chang le so 2026 July 19 ye ma gaza me final bwe ya kaba bolong tbai ma chi ma song bwe phit pi da hu tu ro ga jin ba kwin ya lai lo ba da ga naingan 48 naingan a tin 48 tin win gaza me prathama song kaba bla bwe phit da chaung chi che khan na pi tbai win me bwe ba American Canada ne Mexico naingan ri ko le lu ရီတန်းနဲ့ချီလာကြမှာဖြစ်ပြီးနယူးယောက်ဆိုတာကနိုင်ငံပေါင်းနေရာကျော်ကလူတွေနေထိုင်တဲ့မြို့ကြီးဖြစ်တာကြောင့်ကမ္ဘာကြီးတစ်ခုလုံးကိုပေါင်းစည်းပြီးအောင်ပွဲခံကြမှာဖြစ်တဲ့အတွက်ဒါကတကယ်ကိုထူးခြားမှာပါ Channel မြို့15မြို့ကလည်းတကယ်ကောင်းပါလေ FIFA မှာရှိတဲ့လူတွေအားလုံးအတွက်တော့နောက်ဆုံးအချိန်အထိကိုပဲတကယ်ပဲခဲခဲရွေးခဲ့ရတာပါကျွန်တော်အနေနဲ့ကျင်းသိပြောနိုင်တာကတော့နယူးယောက်နယူးဂျာစီမှာကစားမဲ့ဖိုင်နယ်ဟာမယုံနိုင်စရာကောင်းလောက်ထူးခြားမှာဖြစ်ပြီး2026ကမ္ဘာဖလားကလည်းတကယ်ကောင်းတဲ့ကမ္ဘာဖလားပွဲဖြစ်မှာပါ
2026ဖိုင်နယ်ကိုကစားဖို့အတွက်နယူးယောက်နယူးယောက်စီက MetLife ကွင်းကြီးကိုရွေးချယ်လိုက်တဲ့အတွက်ဂုဏ်ယူမိတယ်လို့ယောက်မှာနေထိုင်တဲ့မြန်မာနိုင်ငံကဒီပထမတန်းဘောလုံးသမားဟာကိုကျော်ကြီးကပြောပါတယ်
ဒီရနေတော့ဟိုသဘောကျတာပေါ့လေ။ဘာဖြစ်လို့ဆိုတော့ Giant Stadium ဆိုတာဟိုကျွန်တော်ဟို Football American Football ဟိုလုပ်တဲ့နေရာဆိုတော့ကျွန်တော်တွေ့တာတော့အဲဂုံတာပေါ့လေ။ဘာဖြစ်လို့ဆိုတော့ဒီမြို့ရွေးရဆိုတော့နောက်ပြောရရင်ဒီရကဘာဖြစ်ဖြစ် Number 1 2 3မှာပါတယ်ဆိုတော့လေဘာဖြစ်ဖြစ်ဆိုဟို Wonder ပါလေကျွန်တော်။အာသိကြလို့ကျွန်တော်တို့ကကြည့်နေတာပေါ့ကွာ။ကြည့်နေတာဆိုတော့ဒီမှာကဟိုဒါတော့အပြင်ဒီကဒီမှာရောက်နေတဲ့ Stadium တွေကလည်းကျွန်တော်ဒီမှာဘလုံးလေးထောင်တာတော့ဒီမှာကြည့်နေတဲ့ကလေးကတော့များများရှိပါတယ်ဒါပေမဲ့သူတို့ကဘလို့ချင်းနဲ့ကြည့်မှတော့မသိဘူးပေါ့လေကျွန်တော်တို့သိအားသက်သက်နေကြရတယ်။ညာချင်းတော့ဟိုဒီပါကလေးတွေတော့များကြဟိုကြောင်းလာတဲ့ကလေးတွေရောဒီမှာကန်တဲ့လူတွေတော့များများရှိပါတယ်ဒီမှာလေကမ္ဘာကွန်မြူနတီကဆိုတော့သူကြည့်ကြမှာပေါ့ကျွန်တော်လည်းပြီမှာဒေးနေချင်းဆိုတော့နောက်ချက်ကအမေရိကန်မှာဘယ်လိုသာကြာပြီဆိုတော့နယူးယောက်ကိုရွေးတော့တော်တော်များများကြည့်ကြမှာဖြစ်ပါတယ
်အဲ့ဒီမှာတော့နယူးယောက်နယူးဂျာစီအပြင် LA, San Francisco, Seattle, Boston, Philadelphia, Atlanta, Miami, Dallas, Houston နဲ့ Kansas City စတဲ့မြို့၁၂မြို့မှာကစားသွားမှာဖြစ်ပါတယ်။အဲ့ဒီမှာတော့1994ကမ္ဘာဖလား1996နဲ့2003အမျိုးသမီးကမ္ဘာဖလားစုစုပေါင်းကမ္ဘာဖလား3ချိန်ကစားခဲ့တာမှာ3ချိန်စလုံးကိုနိုင်ငံအနောက်ဘက်ချမ်းက LA မြို့မှာ final ပွဲတွေကျင်းပခဲ့တာဖြစ်ပြီးတော့အခုတစ်ချိန်ကြာမှအရှိတ်ချမ်းမှာပထမဆုံးအကြိမ်ဖြစ်တဲ့ final ကိုကျင်းပခွင့်ရတာပါ Washington DC area မှာနေထိုင်တဲ့မြန်မာလူရေးစင်ဂိုးသမားဟောင်းကိုရင်တွေးကတော့အခုလိုအမေရိကန်အရှိတ်ချမ်းက New York New Jersey မှာ final ကိုကစားဖို့ရွေးချယ်လိုက်တဲ့အတွက်စိတ်လုံးရှားမိတယ်လို့ပြောပါတယ
်ဒါကတော့ကောင်းတာပေါ့ဗျာကျွန်တော်အဲ့သတင်းကြားတဲ့ဆိုရရဒီမှာဝါသနာတူသင်ငယ်ချင်းတွေရှိတယ်အားလုံးကဒီဘွက်တကူဘယ်မြို့မှာလုံမယ်ဘယ်နေရာမှာလုံမယ်ဆိုတာကိုကျွန်တော်တို့ကိုစုံစမ်းနေတဲ့ကတည်းကကိုတော့ fever ထွက်လာပြီဆိုတော့ကျွန်တော်တို့ဒီဘွက်ကိုကြည့်ဖို့အတွက်တကယ်ချင်းနေစုပြီးတိုင်မြင်နေကြတယ်လက်မှတ်ကိုလည်းကျိုးဝယ်မယ်ဒါမှပဲကျွန်တော်လက်မှတ်က ကျွန်တော်တို့ final တော့မှ New York မှာလုပ်မယ်လို့သိရတဲ့အတွက် final အတွက်ပါကြိုးဝယ်တော့လုပ်ထားပါတယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့ဒီလိုပွဲမျိုးကကြည့်ခဲ့တယ်လေးနှစ်တခါမှလုပ်တာ။ဆိုတော့ဒီလိုပွဲမျိုးကလုပ်တဲ့အခါမှာအရင်တော့ TV fan သားပေါ်ကကြည့်ရတော့နော်။အခုတော့ကိုယ်မျက်မြင်ကိုယ်တွေ့ကြည့်ရမယ်ဆိုတော့ကျွန်တော်တို့အရင်ပဲစိတ်လှူရှာပါတယ်ခင်ဗျာ။အဓိကတော့ကျွန်တော် final ဝယ်လေးကြည့်ရတာပေါ့။
မက်လိုက်ဘောလုံးဝင်းကြီးဟာစုစုပေါင်းပြိဿ12500ဆံပြီး2016ခုနှစ်တုန်းကကိုပါအမေရိကဖလားနှစ်တာပြီးဖိုင်နယ်ကိုလည်းဒီကွင်းကြီးမှာကစားခဲ့တာဖြစ်ပါတယ်။ဆိုတော့2016ကမ္ဘာဖလားဖိုင်နယ်ကစားဖို့အတွက်မက်လိုက်ကွင်းကြီးကိုရွေးချယ်လိုက်တာမှန်ကန်တယ်လို့ပြောနိုင်မလား။ဒါနဲ့ပတ်သက်ပြီးတော့ဒီကွင်းကိုလူကိုယ်တိုင်သွားပြီးတော့ကြည့်ဘူးတဲ့ဘောလုံးပြိဿတူဖြစ်တဲ့ကိုပြည်သွင်းနိုင်ကိုမေးကြည့်တဲ့အခါမှာတော့
2016ကမ္ဘာဖလားပွဲအတွက်နယူးဂျာစီကMetLife ဘောလုံးကစားကွင်းကြီးကိုရွေးချယ်လိုက်တာဆိုလို့ရှိရင်မှန်ကန်တဲ့အတင်းတော်တဲ့ရွေးချယ်မှုလို့ကျွန်တော်ကတော့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ MetLife ကစားကွင်းကြီးကဆိုလို့ရှိရင် American ဘောလုံးအဖွဲ့ချုပ် NFL ကစားကွင်းတွေထဲမှာအကြီးဆုံးကွင်းတစ်ကွင်းဖြစ်ပြီးတော့ပရိသတ် 12500 ဆန့်တယ်လို့သိရပါတယ်။နောက်တစ်ခုကတော့ American နိုင်ငံရဲ့အဓိကမြို့ကြီးတစ်မြို့ဖြစ်တဲ့ New York မြို့နဲ့ဆက်နွယ်မိုင်ကွာမှာရှိနေတာလည်းဖြစ်ပါတယ်။ဒီကွင်းကြီးတဲကို2023ဇူလိုင်22ရက်နေ့ကမန်ချက်စတာယူနိုက်တက်နဲ့အာဆင်နယ်တို့ရှင်ပြန်ကစားတဲ့ပွဲကိုသွားပြီးတော့ကြည့်ဘူးပါတယ်။သွားရေးလာရေးအတော်လေးအဆင်ပြေတဲ့အနေထားမှာလည်းရှိပါတယ်။ကွင်းထဲမှာလည်းကြည့်ရတာအတော်လေးတက်တောင့်တက်တာအနေထားမှာရှိပါတယ်။ facility ပြည့်စုံတဲ့ကွင်းကြီးဖြစ်တဲ့အတွက်အခုလိုရွေးချယ်တာဟာဆိုလို့ရှိရင်ကောင်းမွန်တဲ့ရွေးချယ်မှုလို့ကျွန်တော်ကတော့ယူဆပါတယ်။အရင်ကဘာဖလာရီတော်ကတော့အမေရိကရဲ့ West Coast မှာရှိတဲ့အဓိကမြို့ကြီးဖြစ်တဲ့ LA မှာလုပ်ခဲ့တယ်ပေါ့လေအခုဒီချိန်မှာတော့ဒီ East Coast မှာရှိတဲ့အဓိကမြို့ကြီးဖြစ်တဲ့ New York မြို့ကြီးအနီးကကွင်းကိုရွေးချယ်တာဟာဒါအလှည့်ပေးတာမျှတတယ်လို့လည်းထင်ပါတယ
်2026ကမ္ဘာဖလားဘောလုံးပွဲမှာတော့နိုင်ငံပေါင်း48နိုင်ငံပါဝင်ပြီးတော့အုပ်စုကို၄သင်းနဲ့အုပ်စု12စုခွဲပြီးတော့ကစားကြမှာဖြစ်ပါတယ်ဒီလာမဲ့ကမ္ဘာဖလားမှာထူးခြားတာကတော့32သင်းရှုံးထွက်နဲ့16သင်းရှုံးထွက်ပွဲစဉ်တွေဆိုပြီးတော့ရှုံးထွက်အဆင့်ကို20ကစားရမှာဖြစ်ပြီးတော့ final အထိဆိုရင်တော့စုစုပေါင်း10ပွဲအထိကစားရမှာဖြစ်ပါတယ်ပြီးခဲ့တဲ့2022ကမ္ဘာဖလားပွဲမှာတော့စုစုပေါင်း64ပွဲကစားခဲ့တာဖြစ်ပြီးလာမဲ့2026ကမ္ဘာဖလားမှာတော့အသင်းတွေတိုးသွားတဲ့အတွက်ပွဲစဉ်အရေအတွက်ကစုစုပေါင်း104ပွဲအထိရှိလာမှာဖြစ်ပါတယ်ခင်ဗျာ
ကိုရင်နိုင်ပြောပြသွားတာပါ2025ခုနှစ်ရဲ့ပထမဆုံးညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပ
ါနေဟောင်းကွန်ဆွန်ရဲ့နေ့တင်မှာမြန်မာနိုင်ငံသူနိုင်ငံသားတွေငြိမ်းချမ်းပျော်ရွှင်ပြီးတာယာဝါပြောပါစေကြောင်းအမေရိကန်တန်ရုံအကြီးအကဲဆူဇန်စတီဗင်ဆန်ကစုမုံကောင်းတောင်းပါတယ်နှစ်သစ်မှာ2024ခုနှစ်ကိုပြန်လည်တုံ့တက်ဖို့အခွင့်အရေးရပြီးရှစ်ဆက်ဖို့အတွက်စင်ခွန်မှုတွေနဲ့လူခွင့်အရေးလမ်းတွေအတွက်အကျိုးတင်ပြင်ဆင်ခွင့်ရရှိတဲ့အကြောင်းဆူဇန်စတီဗင်ဆန်ကပြောဆိုထားပါတယ်ဒီလိုအခက်အခဲတွေကြုံနေရချိန်မှာအမေရိကန်ပြည်ထောင်စုကမြန်မာပြည်သူတွေနဲ့အတူဆက်လက်ရပ်တည်ရင်းပညာရေးအခွင့်လမ်းတွေလူသားချင်းစာနာထောက်ထားမှုအကူအညီနဲ့အသက်မွေးဝမ်းကြောင်းမှုဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေပေးအပ်နေတဲ့အကြောင်းနှစ်သစ်ကိုဆူမုံကောင်တောင်းတဲ့ဗီဒီယိုမှာပြောဆိုထားပါတယ်အလားတူပဲ2025ခုနှစ်မှာမြန်မာပြည်သူတွေနဲ့အတူ UK အစိုးရကဆက်လက်လက်တွဲဆောင်ရွက်သွားမယ်ကြောင်းဗြိတိသျှတန်ယုံရန်ကုန်အကြီးအကဲ Ken O'Flaherty ကနှစ်သစ်သတင်းစကားပေးပို့ထားပါတယ်2024ခုနှစ်ဟာမြန်မာပြည်သူတွေအတွက်အခက်အခဲတွေပိုရင်ဆိုင်ကြုံတွေ့ခဲ့ရတဲ့နှစ်ဖြစ်ခဲ့တဲ့အကြောင်းစစ်မှုထမ်းခြင်းဥပဒေကိုရက်ဆက်စွာစတင်ကျင့်သုံးခြင်းကစပြီးနေ့စဉ်သုံးလူဆုံးကုန်ပစ္စည်းတွေတိတိတသားမြင့်တက်လာတာအသက်အိုးအိမ်ထိခိုက်စေတဲ့ရေကြီးရေရှမ်းမှုတွေအပါအဝင်မြန်မာစစ်တပ်ရဲ့စီမံခန့်ခွဲမှုလွဲမှားခြင်းတွေကိုပြည်သူတွေရဲ့နေ့စဉ်ဘဝမှာကြုံတွေ့ရတဲ့အကြောင်းနှစ်သစ်ကိုသတင်းစကားမှာထောက်ပြပြောဆိုထားပါတယ်ခင်ဗျာဆီယနာတင်ထားတဲ့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမြောင်လည်းကမြန်မာပြည်သူတွေအနေနဲ့လက်နက်ကင်အဖွဲ့တွေကိုဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်တိုက်တွန်းပေးဖို့2025ခုနှစ်နှစ်သစ်မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်ဒီမိုကရေစီစနစ်လိုလားတယ်လို့တိုင်းရင်းသားကောင်းဆောင်တွေကပြောဆိုနေပေမဲ့တကယ်လက်တွေ့မှာကိုဂျိုးအတကိုအခြေခံပြီးလက်နက်ကင်ပဋိပက္ခဖန်တီးနေတယ်လို့ပြောပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါ။ကျမတို့ဗုဒ္ဓဘူးနေ့ညချမ်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမက်ခင်လေးဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ဂျိုးဂီလ်ပါ။အသံဖန်းအင်ဂျင်နီယာကတော့ရောဘတ်ဘတ်စ်ဖြစ်ပါတယ်ရှင်။ကျမတို့ခုလို2025ခုနှစ်သစ်အကြိုကာလပထမအဆုံးညချမ်းမှာကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်ဆက်မှုတွေကိုနားဆင်ကြည့်ရှုကြတဲ့သူတွေအတွက်ပရိသတ်တွေအားလုံးကိုလည်းကျေးဇူးထူးတင်ပါတယ်။ ကျမတို့2025ခုနှစ်မှာသတင်းကောင်းတွေတည်ဆောင်လာနိုင်ဖို့အတွက်လည်းစုမုံကောင်းတောင်းပါရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပThis program has come to